Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်အော်တိုဘာလ28ရက်တောက်ကြနေညပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါရှင်။အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာညချမ်းပါသောတာရှင်များရှင်။ဒီကနေ့ညပတ်သတင်းတွေကိုကိုရနိုင်နဲ့ကျမနားလောက်လို့ပြောပြပေးမှာပါ။စီးရီးယားနိုင်ငံအလက်ပေါ်မြို့အနောက်ပိုင်းကိုတပုံတပ်တွေကလက်နက်ကြီးတွေနဲ့ပစ်လို့အရက်သား72ဦးထပ်မံနေတည်ဆုံးပြီးတော့လူတရားထပ်မံနေတရားရသွားတယ်လို့စီးရီးယားလူအခွင့်အရေးလေလာဆောင်ကြီးအဖွဲ့ကပြောပါရယ်။နျူကလ িয়ার လက်နက်တွေကိုကန့်သတ်နိုင်မဲ့မဖြစ်မနေလိုက်နာစရာမလိုတဲ့အစီအစဉ်တရားကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေတခဲနဲ့ထောက်ခံပေးခဲ့ကြပါရယ်။အမေရိကန်ပြည်ထောင်စုတဝန်းသမရရွေးကောက်ပွဲနဲ့အပြိုင်လွှတ်တော်အမတ်ရွေးကောက်ပွဲတွေကိုလည်းကျင်းပနေကြပါပြီ။ဒီလိုသတင်းတွေကြားမှာပါမခေါညို့။
ကောင်းပါပြီရှင်အခုညနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့တရုတ်နိုင်ငံခီးစဉ်ပေါ်မှာမြမနိုင်ငံရေးနဲ့စီရေးလေးလာစောင့်ကြည့်သူတွေရဲ့အမြင်ကအခုလိုပ
ါဘိုးကျော်မှုကြီးမဲအောင်နိုင်မှာရည်ရွယ်ချက်နှစ်ခုရှိနိုင်ပါတယ်တစ်ခုကတော့စစ်တပ်ချင်းဆက်ဆံတာပေါ့နော်အခုတရုတ်ကလည်းသူကဒီအာဆီယံနိုင်ငံများစစ်တပ်များနဲ့ပူးပေါင်းဆောင်ရှားနိုင်မှုဆိုပြီးသူတို့တင်ကြပြီးပါချာ
ဒေါက်တာလှကျော်စောဖြစ်ပါတယ်ရှင်ဒီအကြောင်းတွေတော့နိုင်ငံတကာသတင်းတွေပြည်ပချင်းနားဆင်နိုင်ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးပွဲညီလာခံအစည်းအဝေးမှာဒေါက်အောင်ဆန်းစုကြည်ကတနိုင်ငံလုံးအပြစ်ရရေးပြိပက္ခရက်စဲရေးတွေအတွက်အချိန်မစွဲကြဖို့တိုက်တွန်းပြောကြားချက်နဲ့အတူအမေရိကန်ပြည်ထောင်စုမှာခေတ္တရောက်နေတဲ့ပြည်သူ့လွှတ်တော်ဆိုင်ရာကျန်းမာရေးနဲ့အာကစားကော်မတီဥက္ကဋ္ဌကိုဒီမတ်တင်ချင်းနိုင်ကတည်ထောင်တွေ့ဆုံမေးမြန်းထားတာကိုလည်းနားဆင်ရပါမယ်အမေရိကန်သမ္မတရွေးကောက်ပွဲရှင်းပြမှုနောက်ဆုံးအခြေအနေတွေကိုလည်းပြောပြပေးဦးမှာပါရှင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်နဲ့ကိုရနိုင်တို့ကြီးညာပါမယ်ရှင
်ဆီးရီးယားနိုင်ငံအလက်ပိုမြို့ကအစိုးရတပ်တွေထိန်းချုပ်ထားတဲ့နေရာတွေကိုဆီးရီးယားသဘုံတပ်ဖွဲ့ကအကြီးအကျယ်ထိုးစစ်ဆင်နေပြီလို့တဘုံတို့ကပြောပါတယ်အစိုးရတပ်တွေထိန်းချုပ်ထားတဲ့အလက်ပိုမြို့အနောက်ပိုင်းကိုသဘုံတပ်တွေဖက်ကလက်နက်ကြီးတွေနဲ့တိုက်ခိုက်တာကြောင့်အရက်သား15ဦးထက်မနည်းသေဆုံးပြီးလူတရားထက်မနည်းဒဏ်ရာရသွားတယ်လို့ဆီးရီးယားလူအခွင့်အရေးလေလာဆောင်ကြီးအဖွဲ့ကဒီကနေ့တောက်ကြားနေမှာပြောပါတယ်တိုက်ခိုက်မှုနဲ့ပတ်သက်တဲ့နောက်ထပ်သတင်းအချက်အလက်တွေတော့မရသေးပါဘူးဆီးရီးယားကစာတင်ကြောင်းတစ်ခုကိုလေကြောင်းကနေတိုက်ခိုက်လို့လူ30ထက်မနည်းသေဆုံးခဲ့ရတဲ့ကိစ္စကိုစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ဂီမွန်ကမနေ့ကြာရာပရင်းနေမှာတောင်းဆိုထားတာပါတေဆုံးသူအများစုကကလင်ငယ်တွေဖြစ်ပါတယ်ဒီတိုက်ခိုက်မှုကိုတမင်ရွယ်လောက်ဆောင်ခဲ့တာဆိုရင်ဒါဟာစစ်ရာဇဝမှုဖြစ်နိုင်တယ်လို့ဘန်ဂီမွန်ရဲ့ယုံကထုတ်ပြန်တဲ့ညင်ညာချက်ထဲမှာဖော်ပြပါတယ်ကုလသမဂ္ဂပညာရေးဆိုင်ရာအထူးသံတမန် British ဝန်ကြီးချုပ်ဟောင်း Gordon Brown ကလည်းဒီဖြစ်ရပ်အတွက်စစ်ရာဇဝမှုဆိုင်ရာစုံစမ်းစစ်ဆေးပေးဖို့တောင်းဆိုခဲ့ပါတယ်စစ်လေရင်တွေကပုတ်ထိုးနေမှာတပုံတွေထိန်းချုပ်ထားတဲ့ Idlib မြို့မှာလေကြောင်းတိုက်ခိုက်မှုတွေ6ကြိမ်တိုင်လုပ်ခဲ့ပြီးကျောင်းဝင်းကိုထိမှန်ခဲ့တဲ့အတွက်ဆရာဆရာမ6ဦးနဲ့ကျောင်းသားကျောင်းသူ22ဦးတို့တိစုံခဲ့ရတယ်လို့ဆီးရီးယားလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောပါရယ်ဆီးရီးယားလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးနဲ့ American သမ္မတအင်ဖီရောတို့ကဒီတိုက်ခိုက်မှုတွေကိုဆီးရီးယားအစိုးရဒါမှမဟုတ်ရုရှားအစိုးရကလှုပ်ဆောင်တာဖြစ်တယ်လို့ပြောပါရယ်လေကြောင်းတက်ခတ်တဲ့အချိန်မှာရုရှားလေယာဉ်တွေအဲဒီစာသင်ကျောင်းပေါ်ကဝေဟင်မှာရှိမနေဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရ Igor Khanashchakov ကဆိုပါတယ်ရှင
်။တိမ်မကြခင်က IS သွေးကြော်ရီလက်ထဲကနေပြန်လဲတင်ယူထားတဲ့မိုးဆိုးမျိုးအနီးကကြည်ရော်တစ်ခုမှာဘုံလုတ်တဲ့နေရာတစ်ခုနဲ့မြောက်ဥမလိုင်ကောင်တချို့ကိုအီရတ်တပ်ဖွဲ့တွေကကြာသောရင်းနေမှာရှာဖွေတွေ့ရှိခဲ့ပါတယ်။ဒါဟာမိုးဆိုးမျိုးအနီးကိုသူတို့ပို့ပြီးတော့ချင်းနီအနီးကချင်းကလာတာနဲ့အများကြုံတွေ့လာရနိုင်တဲ့စိန်ခေါ်မှုတချို့ရဲ့အစအနာကိုအရေးမတွေ့လိုက်ရတာဖြစ်ပါတယ်။မိုးဆိုးမျိုးကိုပြန်လည်သိမ်းရေထိုးစစ်ဆင်မှုတွေသတင်းတပတ်ကျော်ကြာလာချိန်မှာအီရတ်ထူးတပ်ဖွဲ့တွေဟာမြို့အရှိဘက်ကနေကီလိုမီတာတော်လေးအကွာမှာပဲရှိနေသေးပြီး IS တွေဘက်ကအပြင်းထန်ပြန်လည်ခုခံတာနဲ့ရင်ဆိုင်နေရပါတယ် IS သွေးကြွားတွေကမော်တော်ကြီးတွေစက်တနက်တွေနဲ့ပစ်ခတ်တာတန်ကြပ်ကာကားတွေထဲမှာအသေးခံဘုံခွဲထောင်သူတွေထည့်ပြီးဆေးလွတ်တာတွေကိုလုပ်နေတာပါအီရတ်ထူးတပ်ဖွဲ့တွေမိုးဆိုးမျိုးအနီးကလူနေတိတ်တိတဲ့ကြီးရွာတွေဒဲဝင်ရောက်ချိန်မှာတော့အဲစစ်သွေးကြွားတွေကဖောက်ခွဲပစ္စည်းတွေနဲ့ထောင်ချောက်ဆင်ထားတာလက်ဖြောင်းတနတ်သမားတွေနဲ့ချောင်းပစ်တာကိုကြုံနေရပါတယ်အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုးဆိုးမြို့ကိုအီရတ်တပ်ဖွဲ့တွေဝင်ရောက်လာချိန်ကြာရင်တော့တိုက်ပွဲတွေဟာခုထက်ပိုပြီးတော့ပြင်းထန်လာဖို့ရှိနေပါတယ်မိုးဆိုးမြို့သိမ်းတိုက်ပွဲဟာလာရီနဲ့ချီမဟုတ်ရင်တော့မှသတင်းပတ်တွေနဲ့ချီပြီးတော့ကြာမြင့်နိုင်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတဝန်းသမရရွေးကောက်ပွဲနဲ့အပြိုင်လွှတ်တော်အမတ်ရွေးကောက်ပွဲတွေအတွက်မဲဆွဲစည်းရုံးနေကြတာမှာဒီမိုကရက်တွေပြောနေတယ်လို့ပဲ Republican တွေဖက်ကလည်း Hillary Clinton သမရဖြစ်လာလိမ့်မယ်ဆိုပြီးလွှတ်တော်ရင်းဒီမိုကရက်တွေလွှမ်းမိုးတာမခံရအောင်သူတို့ကိုထောက်ခံမဲပေးကြဖို့မဲဆွဲစည်းရုံးနေပါတယ် လူမှုစစ်တမ်းတွေမှာ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကလူမှုထောက်ခံမှုကြားဆင်းနေတာနဲ့အမျှ Democratic သမ္မတလောင်း Hillary Clinton သမ္မတဖြစ်လာရင်လွှတ်တော်ရင်းအာဏာထိန်းနိုင်အောင်သူတို့ကိုထောက်ခံမဲ့ပေးကြပါလို့ Congress လွှတ်တော်မှာတာဝန်ထမ်းဆောင်ခွင့်ရဖို့ကြိုးစားနေကြတဲ့ Republican တွေကပြောတာပါတချိန်တည်းမှာပဲဒီမိုကရက်တွေကလည်းလွှတ်တော်မှာ Miss Clinton ကိုဝန်ရံနိုင်ဖို့အတွက်သူတို့ကိုရွေးကောက်တင်မြှောက်ခံရဖို့လိုတယ်ဆိုပြီးအပြိုင်မဲဆွဲနေကြပါတယ်။ဒီအတော့အတွင်း Mr. Trump နဲ့အတူရွေးကောက်ပွဲဝင်မဲ့ Republican ဒုသမ္မတလောင်း Mike Pence ရဲ့မဲဆွဲစည်းရုံးရဲ့အဖွဲ့လေးရင်ဟာကြာရပြင်းနဲ့ညနေပိုင်းကမိုးမုန်တိုင်းကျနေတဲ့အချိန်နယူးယောက်မြို့ La Guardia လေဆိပ်ကိုဆင်းသက်တာမှာလျင်လန်းချော်သွားခဲ့ပါတယ်။အချိန်နှင်းစိုးစိုးဝါမဖြစ်ခဲ့ပဲMr. Pence နဲ့အဖွဲ့ဝင်၁၂ဦးအပါအဝင်စုစုပေါင်းခီးတဲ့39ဦးကိုလေယာဉ်နောက်ပိုင်းကတဆင့်ဘေးလွယာကဲထုတ်ပေးခဲ့ပြီးထိခိုက်ဒဏ်ရာရတာမရှိဘူးလို့နယူးယောက်နဲ့နယူးဂျာစီတဲကိုပို့ဆောင်ရေးအာဏာပိုင်အဖွဲ့အကြီးအကဲကပြောပါရယ်
။ American ပြည်ထောင်စုမြောက်ဒကိုတာပြည်နယ်မှာရေနံပိုက်လိုင်းသွေတန်းတိစောက်နေတာကိုကန့်ကွက်တဲ့တက်ကြွလှုပ်ရှားသူတွေနဲ့ရဲတပ်ဖွဲ့ကြားကြာသပတေးနေ့က Cannon Ball မြို့မှာထိတိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ပြီးတော့ဆန္ဒပြသူ100ကျော်ဖမ်းဆီးခံခဲ့ရပါတယ်။ပြင်းပြင်းထန်ထန်ဒဏ်ရာရတာတွေတော့မရှိခဲ့ပါဘူး။အဲ့ဒီရေနံပိုင်လိုင်းသွေတန်းတိစောက်တဲ့နေရာဟာအမေရိကန်မူရင်းဌာနတိုင်းရင်းသားတွေပိုင်တဲ့ပုဂလိကပိုင်နယ်မြေဖြစ်ပြီးတော့ဒီပိုင်လိုင်းတိစောက်မှုကနေသဘောပတ်ဝန်းကျင်ဆိုင်ရာတက်ရောက်မှုတွေရှိလာနိုင်တယ်လို့ဆိုပြီးတော့ပိုင်လိုင်းတိစောက်မှုကိုဟန်တာဖို့တက်ကြွလှုပ်ရှားသူတွေကလာနေချီကြိုးပမ်းနေကြတာပါအဓိကရုံးနေနေရဲတွေကဆန္ဒပြသူတွေကိုနေရာကနေဖယ်ရှားဖို့ကြိုးစားတာမှာပဲအိတ်တွေနဲ့ငရုတ်ရည်ဖြန်ပြီးနေနေတာတွေလုပ်ခဲ့ပါတယ်တကူတာရေနံပိုင်လိုင်းတိဆောက်တဲ့နေရာနာကဆန္ဒပြတဲ့သူတွေဟာပြီးခဲ့တဲ့ရက်တွေအတွင်းတရားမဝင်လမ်းပိတ်ဆို့တာပုဂလိကပိုင်မြေကိုပိုင်နဲ့ကျူးလွန်ဝင်ရောက်ပြီးယာယီတဲထုတ်နေထိုင်တာလူမျိုးဥရိနဲ့မညီတဲ့လုပ်ရက်တွေကိုတိုးပြီးလှုပ်ဆောင်လာခဲ့တယ်လို့ဒေသခံရဲအရှိကပြောပါတယ်ဒီလှုပ်ဆောင်မှုတွေကအများပြည်သူလုံခြုံရေးကိုချိန်းချောက်နေတာကြောင့်ဆန္ဒပြတဲ့သူတွေအနေနဲ့အဲ့ဒီနေရာကနေထွက်ခွာမလားဒါမှမဟုတ်အတင်းကျပ်ဖယ်ရှားခံမလားဆိုပြီးတော့ဗိုလ်ထုနေကနောက်ဆုံးအကြိမ်ဒီနဲ့သတိပေးခဲ့တယ်လို့လည်းဒေသခံရဲအရှိကပြောပါတယ်ခင်ဗျာ
VOA American အတန်းညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအိမ်မြန်မာပိုင်းကနေတောက်ချာနေညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နျူကလ িয়ার လက်နက်တွေကိုကန့်သတ်နိုင်မဲ့အစီအစဉ်တရက်ဖြစ်လာစေဖို့ကုလသမဂ္ဂအဖွဲ့ဝင်တွေတခဲနဲ့မဲပေးခဲ့ကြပါတယ်။နျူကလ িয়ার လက်နက်တွေတရားမဝင်ကြောင်းသဘောတူစာချုပ်တစ်ခုကိုဆွေးနွေးညှိနှိုင်းပြီးဆုံးဖြတ်ချက်တရက်အတည်ပြုပေးနိုင်ဖို့ကုလသမဂ္ဂရဲ့လက်နက်ဖြုတ်သိမ်းရေးနဲ့အပြည်ပြည်ဆိုင်ရာလုံခြုံရေးကော်မတီကကြာရာပတေးနေ့မှာထောက်ခံမဲပေးခဲ့ကြတာပါ။နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့နိုင်ငံတွေကတော့ဒီကိစ္စကိုစန့်ကျင်နေတာဖြစ်ပါတယ်။ဒီအစီအစဉ်ကနျူကလ িয়ার လက်နက်တွေကိုညှရင်ချင်းဖြတ်သိမ်းလိုက်နေမှာမဟုတ်ပေမဲ့လို့နျူကလ িয়ার လက်နက်တွေနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာဥပဒေကြောင်းအရအင်အားကြီးတဲ့စံနှုန်းတစ်ခုကိုတတ်မှတ်နိုင်ပါလိမ့်မယ်။နျူကလ িয়ার လက်နက်တွေအ мян ဖြုတ်သိမ်းဖို့နိုင်ငံတွေလည်းသဘောတူညီလာကြမှာပါလို့နျူကလ িয়ার လက်နက်များဖြတ်သိမ်းရေးအပြည်ပြည်ဆိုင်ရာစီအောင်လုံဆောင်မှုအဖွဲ့ညွှန်ကြားရေးမှူးဘာဒစ်စဖင်ကပြောပါရယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့နိုင်ငံတွေစီကသဘောတူညီမှုရဖို့တိတ်ကိုခက်ခဲမှဖြစ်ပေမဲ့လည်းအခုလိုမဲပေးခဲ့ကြတာဟာသမိုင်းတွင်တဲ့အခါသမယဖြစ်တယ်လို့ Finn ကပြောပါရယ်။ Australia, Brazil, Ireland, Nigeria, Mexico နဲ့တောင်အာဖရိကနိုင်ငံတွေကတင်သွင်းလာတဲ့မဖြစ်မနေလိုက်နာစရာမလိုတဲ့ဆုံးဖြတ်ချက်ကိုထောက်ခံမဲ123မဲ၊ကန့်ကွက်မဲ38မဲ၊ကြားနေ16မဲနဲ့အတည်ပြုခဲ့ပါရယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့နိုင်ငံတွေကတော့ကန့်ကွက်မဲပေးဖို့မဲဆွဲခဲ့ကြပါရယ်။ American ပြည်ထောင်စု, Israel, ပြင်သစ် Russia နဲ့ Britain နိုင်ငံတွေကတော့ကန့်ကွက်မဲပေးတဲ့နိုင်ငံတွေထဲမှာပါဝင်ပြီးတရုတ်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေကတော့ကြားနေခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံကျင်းပမဲ့ဒီဇင်ဘာလကြာရင်ဒီဆုံးဖြတ်ချက်ကိုမဲပေးကြမှာဖြစ်ပါတယ်
။ကိုရီးယားနိုင်ငံရဲ့ Hyundai နဲ့ Kia ကားကုမ္ပဏီတွေက2011ကနေ2013ကြာထုတ်လုပ်လိုက်တဲ့ကားမျိုးစားတွေဟာစီစားတက်တာတယ်ဆိုပြီးချက်ကားပြောဆိုတယ်ဆိုပြီးတော့စွန့်ချက်တင်ခံထားတဲ့ Hyundai နဲ့ Kia ကားကုမ္ပဏီတွေက Washington DC ပါဝင်ပြည်내33ခုမှာဒဏ်ငွေပေးဆောင်ဖို့သဘောတူလိုက်ပြီးဖြစ်ပါတယ်။အဲ့ဒီကုမ္ပဏီတွေအနေနဲ့ဒဏ်ငွေအဖြစ် American Dollar 42.2 တန်ပေးဆောင်သွားမှာဖြစ်ပါတယ်။ Hyundai နဲ့ Kia ကုမ္ပဏီတွေအနေနဲ့ American ပြည်ထောင်စုအစိုးရကိုဒေါ်လာတန်300ပေးပြီးဖြစ်တယ်လို့တချို့ကားပိုင်ရှင်တွေကလည်းရော်ပေးပြီးသွားပြီးဖြစ်ပါတယ်။ဒီကားကုမ္ပဏီတွေကသူတို့ရဲ့ကားမျိုးစားတွေဟာဓာတ်ဆီ 9.1 လီတာကို62မိုင်ရတယ်လို့ပြောခဲ့ပေမဲ့တကယ်လက်တွေ့မှာတော့အဲ့လောက်မရခဲ့ဘူးလို့ Washington DC နဲ့အဲ့ဒီပြည်နယ်တွေရဲ့အရှင်းရုပ်တွေကပြောပါတယ်။ Hyundai နဲ့ Kia ကုမ္ပဏီတွေကတော့သူတို့အနေနဲ့ဥတွေကိုချိုးဖောက်ခြင်းမရှိဘူးလို့ဆိုလိုက်ပြီးတော့အခုလိုကွာသွားတာဟာအစိုးရရဲ့စစ်ဆေးမှုတွေမှာအားနည်းချက်ရှိတာကြောင့်ဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။
ဗီယက်နမ်လေကြောင်းလိုင်းနဲ့ဒီကနေ့တောက်ကြနေမှာဂျပန်နိုင်ငံကိုပြောင်းရွှေ့လာတဲ့ဂျပန်အထက်တန်းကျောင်းသား38ဦးကိုစီအောင်တင်လိုက်ရတယ်လို့ဒေတာရင်သတင်းဌာနကပြောပါရယ်အစာအစိတ်ကြောင့်ကျောင်းသားတွေခုလိုနေမကောင်းဖြစ်ရတာလားဆိုတာကိုဂျပန်ချီပါဒေတာအစိုးရကစုံစမ်းစစ်ဆေးနေတယ်လို့သတင်းဌာနကဆိုပါရယ်ဗီယက်နမ်နိုင်ငံဟိုချီမင်းကနေထွက်ခွာတဲ့လေယာဉ်ဟာတောက်ကြနေမနေ့ခင်မှာပဲဂျပန်နိုင်ငံနာရီတာလေးစိတ်ကိုဆင်သက်ခဲ့တာဖြစ်ပါတယ်
။တနမာရေးရအခြေတင်ညင်းကုန်ဆွေးနွေးမှုတွေဖြစ်ခဲ့ပြီးတဲ့နောက်အန္တရာဂတိုက်မှာကမ္ဘာအကြီးဆုံးသမုဒ္ဒရာရေရောက်ဂျိုးဝိုင်းကြီးတခုဖန်တီးဖို့တမိုင်းဝင်သဘောတူညီမှုတခုကိုရရှိသွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံဟာဘတ်မြို့မှာကျင်းပတဲ့အန္တရာဂသမုဒ္ဒရာရေရောက်သက်ရှိရင်းမြစ်ထိန်းသိမ်းစောင့်ရှောက်ရေးနှစ်ပတ်လည်ညီလာခံမှာတော့ရုရှားနိုင်ငံကလည်းဒီသဘောတူညီချက်ကိုသဘောတူခဲ့တာပါ။ရုရှားနိုင်ငံကဒီသဘောတူညီချက်ကိုနှစ်ပေါင်းများစွာသဘောမတူဘဲနဲ့အတိုက်ခံလှုပ်လာခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်။ဒီသဘောတူညီချက်ကိုတော့အဖွဲ့ဝင်နိုင်ငံ24နိုင်ငံနဲ့ဥရောပသမဂ္ဂတို့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ခင်ဗျာ
။အော်တိုဗလာ28ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုရန်နိုင်တို့ကြီးညာပေးသွားတာပါ။အခုကစပြီးနောက်ဆုံးရထားတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးထားခြင်းမရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လာမယ့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ဖို့နီးလန်းရှာသွားရမှာဖြစ်ပြီးပြည်ပခတ်ရက်စဲရေးအတွက်အချိန်မစွဲကြဖို့လိုတယ်လို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဒီကနေ့နေပြည်တော်မှာပြုလုပ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုကပူးတွဲကော်မတီ UPDJC အစည်းအဝေးမှာပြောလိုက်ပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင
်။အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုစမ်းသပ်ကာလအနည်းနဲ့နိုဝင်ဘာလထဲမှာစတင်ကျင်းပလုပ်ပြီးနိုင်ငံရေးဆွေးနွေးပွဲတွေမှာအားလုံးပါဝင်နိုင်ဖို့ဥတည်လှုံ့ဆော်သွားမယ်လို့ဒီကနေ့အောက်တိုဘာ28ရက်နေ့နေပြည်တော်မှာပြုလုပ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
်အားလုံးပါဝင်နိုင်အောင်လို့ကျမတို့ကနေပြီးတော့စီစဉ်သွားမှာဖြစ်ပါတယ်ဒါကြောင့်ကျမတို့အခုဆိုလို့ရှိလို့ရှိရင်ဒီအမျိုးသားအဆင့်ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့စမ်းသပ်ကာလရောက်ပြီလို့ကျမထင်ပါတယ်ကျမစမ်းသပ်ကာလလို့ဘာဖြစ်လို့ပြောတာလဲဆိုတော့တစ်ချိန်ရဲ့မှာတတိုင်းပြည်လုံးမှာတစ်ခါတည်းအားလုံးလို့တော့ဖြစ်နိုင်မှာမဟုတ်ပါဘူးဒါလက်တွေ့ကြအခက်အခဲတွေလည်းရှိပါမယ်နောက်ကျမတို့ဟာဘယ်လိုခက်ခဲတွေတွေ့ပြီးတော့ဘယ်လိုကြော်သွားရမလဲဆိုတဲ့အဖြေတွေကိုလည်းရှာဖို့လိုပါလိမ့်မယ်။ဒါကြောင့်ကျမတို့ကစမ်းသပ်တဲ့အနေနဲ့ပထမဦးဆုံးအများဆုံးကျမတို့ဟာအမျိုးသားချင်းဆွေးနွေးပွဲများ၃ခုလောက်ကိုကျမတို့လုပ်ချင်ပါတယ်။၃ခုလောက်ဆိုတာဘာလဲဆိုတော့ဟိုဒေသကိုအခြေခံတာ၁မျိုး၊အမျိုးသားရေကိုအခြေခံတာ၁မျိုး၊ရေးရာကိုအခြေခံတာ၁မျိုး၊ဒီ၃မျိုးပေါ့။ဒီ၃မျိုးကိုကျမတို့ pilot project စမ်းသပ်တဲ့အနေနဲ့သုံးခုစပြီးတော့အများဆုံးကျမတို့ကဒီလပိုင်းအတွင်းမှာဒီလအတွင်းမှာဒီလဆယ်အောက်တိုဘာဆယ်နိုဝင်ဘာအတွင်းမှာကိုကျမတို့ဖြစ်မှာအောင်လို့လုပ်ချင်ပါတယ
်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူရဲကော်မတီ UPDJC အစည်းအဝေးကိုနေပြည်တော်တင်ကဟဟိုတယ်မှာပထမနေ့အဖြစ်နေ့လယ်ပိုင်း၂နာရီကစတင်ကျင်းပခဲ့ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအစည်းအဝေးအဖွင့်မင်ကွန်းပြောကြားခဲ့တာဖြစ်ပါတယ်တနိုင်ငံလုံးအဖြစ်ခက်ရစဲ NC စာချုပ်မှာလက်မှတ်မထိုးရသေးတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေလာမယ့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ဖို့နီးလန်းရှာရမှာဖြစ်သလို NC မှာလက်မှတ်မထိုးရသေးတဲ့အဖွဲ့တွေအနေနဲ့လည်းပြိပက္ခရက်စဲရေးအတွက်အချိန်မစွဲကြဖို့ဒေါ်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ
်အခုအပြစ်ခတ်ရက်စဲရေးစာချုပ်ကိုလက်မှတ်မထိုးရသေးတဲ့အစုအဖွဲ့များပါဝင်လာနိုင်အောင်လို့ဘယ်လိုလုပ်ရမလဲဆိုတဲ့နည်းတွေကိုလည်းကျွန်တော်တို့ကြားပါလိမ့်မယ်လက်မှတ်မရေးထိုးရတဲ့အစုအဖွဲ့တွေကလည်းပါဝင်နိုင်အောင်ဖို့ပါဝင်လာဖို့စိတ်အားထက်သန်မှုလိုပါတယ်။ဒီဘက်ကငင်းကြဲလမ်းဆိုတော့တလားမယ်ဖြစ်ပါတယ်။ပဋိပက္ခရက်စဲလေးလမ်းမယ်။ပဋိပက္ခမရက်စဲဘဲနဲ့ငင်းကြဲနေဆိုတော့ဘလို့မှလက်တွေ့ကြဖြစ်နိုင်တဲ့ကိစ္စမဟုတ်ပါဘူး။ဒါအပျော်ပဲဖြစ်ပါတယ်အဖြစ်မဖြစ်ပါဘူး။ဒါတော့ပဋိပက္ခရက်စဲရေးကိုအားလုံးဒီဘက်ကဥတီရမှာဖြစ်ပါတယ်။အဲ့ဒါအတွက်အားလုံးကဝိုင်းပြီးစဉ်းစားကြည့်ကြည့်။အချိန်ကိုသိမ့်မဆွဲပါနဲ့။
ဒုတိယကြိမ်27ရာစုပင်လုံညီလာခံကိုလာမယ့်နှစ်ဖေဖော်ဝါရီမှာကျင်းပဖို့မျှော်မှန်းထားသလိုအဲ့ဒီညီလာခံမကျင်းပမီမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးအပြစ်ခတ်ရစဲရေးလက်မှတ်ထိုးပြီးပြည်တော်စုငြိမ်းချမ်းရေးညီလာခံမှာပါဝင်လာဖို့မျှော်လင့်တယ်လို့လည်းဒေါက်ဆန်းစုကြည်ကပြောဆိုသွားပါတယ်။ဒီကနေ့ကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးမှာတော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့နိုင်ငံရေးမူပေါင်းဆွေးနွေးပွဲရလဒ်တွေကိုအဓိကတင်ပြတာဖြစ်ပြီးအစည်းအဝေးကိုမနက်ဖြန်အောက်တိုဘာ29ရက်နေ့မှာဆက်လက်ကျင်းပမှာဖြစ်ပါတယ်။ တနင်္ဂနွေအပြစ်ခတ်ရစေး NC စာချုပ်မှာပါဝင်လက်မှတ်မထိုးထားတဲ့ဒိုင်းနာလက်နက်ကိုင်အဖွဲ့ရီအနေနဲ့ရှေးလျှောက်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ငင်းချင်းလုပ်ငန်းစဉ်မှာပါဝင်နိုင်ဖို့လောလောဆယ်မှာတော့ UBDJC အနေနဲ့နီးလန်းရှာနေစေဖြစ်တယ်လို့ငင်းချင်းလုပ်ငန်းစဉ်မှာအားလုံးပါဝင်နိုင်ရေးဟာအစိုးရရဲ့စဉ်းစားချက်ပေါ်မှာမူတည်တယ်လို့ UBDJC အဖွဲ့ဝင်စိုင်းကြုံညွန့်ကပြောပါတယ်
နံပါတ်9ကရယူတီစီအနေနဲ့ကတော့ပိတ်လောက်ကိုကင်ဘောကတော့ပိတ်တော့ဟောဘယ်လိုဆောင်လဲနည်းနည်းတော့ဖြစ်တာလေဘာလို့လဲဆိုတော့ဒါကအစိုးရနဲ့တိုင်းတာလက်နက်ကံတွေအတွက်ဘုံတစ်ခါဆွေးနွေးနေနေတဲ့ကိစ္စဖြစ်တယ်ဒီပေါ်မှာ UBDJC ကဘလော့ကရှူနိုင်လဲဆိုတဲ့ဟာတော့ဟိုကျွန်တော်လည်းအခုထိတော့နီးလန်းတော့ရှာလို့မတွေ့သေးဘူးလေဘယ်လိုလုပ်မယ်ဆိုတဲ့ဟာကတော့ဖြစ်ရလို့ရရင်ဒါကအစိုးရစဉ်းစားချက်ပေါ်မှာပုံမူတည်လိမ့်မယ်လို့မြင်တယ်လေ
တမရောကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လိုင်ကတော့မကြာသေးခင်ကတနင်္ဂနွေလုံးအပြစ်ခတ်ရစဲရီ NC စာချုပ်ချုပ်ဆိုခြင်းနှစ်ပတ်လည်ခမ်းနားမှာ NC မှာမပါတဲ့တိုင်းနာလက်နက်ကိုင်အဖွဲ့ရီအနေနဲ့တပ်မတော်ရဲ့ငြိမ်းချမ်းရေးမူဝါဒ6ရက်ကိုလိုက်နာပြီးတနင်္ဂနွေလုံးအပြစ်ခတ်ရစဲရီ NC စာချုပ်မှာပါဝင်လက်မှတ်ရေးထိုးပြီးမှသာပြည်တော်စုငြိမ်းချမ်းရေးညီလာခံမှာပါဝင်ကြဖို့ပြောဆိုခဲ့တာလည်းရှိပါသေးရှင်
။မမြင့်မြင့်ခိုင်စူးစီးတင်ပြခဲ့တာပါရှင်။အခုတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့တရုတ်နိုင်ငံခီးစဉ်ကိုပြောပြပါအောင်မယ်။တရုတ်ပြည်သူလွမြောက်ရေးတပ်မတော်စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးရဲ့ဖိတ်ကြားချက်အရတရုတ်နိုင်ငံကိုသွားရောက်တဲ့မြန်မာနိုင်ငံတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ချစ်ကြည်ခီးစဉ်မှာရှမ်းပြည်နယ်အတွင်းကလက်တလောဖြစ်နေတဲ့မြမတပ်မတော်နဲ့ UWSA ဝတက်တို့ကြားတင်မာမှုအပါဝင်ဝနဲ့မိုင်းလာတက်တွေကြားကတင်မာမှုစာရာတွေကိုဆွေးနွေးပွဲရှိတယ်လို့စစ်ရေးနိုင်ငံရေးအကဲခတ်တချို့ကသုံးသပ်ကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင
်ရှမ်းပြည်နယ်အထူးဒေသလေးလို့ခေါ်တဲ့မိုင်းလာ NDAA တက်တွေထိန်းချုပ်ထားတဲ့စစ်ကင်းစခန်းတချို့ကို UWSA ဝတက်တွေပြီးခဲ့တဲ့သတင်းပတ်အတွင်းဝင်ရောက်ထိန်းချုပ်ခဲ့ပြီးနောက်အော်တိုဘာ24ရက်နောက်ဆုံးထားပြီးမိုင်းလာဒေသကနေဝါတက်တီပြန်ဆုတ်ပေးဖို့မြမတက်မတော်ကရာဇသံပေးထားတဲ့အချိန်နဲ့တိုက်တိုက်ဆိုင်ဆိုင်ဆိုသလိုပဲတက်မတော်ကကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်ပေါ်လာတာဖြစ်ပါတယ်။ဒါပေမဲ့ကာကျုပ်ရဲ့တရုတ်ခီးစဉ်ဟာတရုတ်မြန်မာနယ်စပ်စီးရီးတင်းမာမှုတွေကိုတရုတ်စစ်ဘက်တာဝန်ရှိသူတွေနဲ့ဆွေးနွေးယူနေမှာဒီထက်ပိုကျယ်ပြန့်တယ်လို့တရုတ်နိုင်ငံယူနန်ပြည်နယ်အခြေစိုက်စီးရီးနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာလှကျော်စိုးကမြင်ပါတယ်။
ကျမကြည့်တာတော့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်မှာရည်ရွယ်ချက်နှစ်ခုရှိနိုင်ပါတယ်တစ်ခုကတော့သူတို့စစ်တပ်ချင်းဆက်ဆံတာပေါ့နော်အခုတရုတ်ကလည်းသူကဒီအာဆီယံနိုင်ငံများစစ်တပ်များနဲ့ပူးပေါင်းလှုပ်ရှားနိုင်မှုဆိုပြီးသူတို့သင်္ဍကပြူဝါချထားတာရှိတယ်ဗမာစစ်တပ်ကအဆင်ပြေပြေစစ်ဖို့ကြီးဒီကတရုတ်စစ်တပ်ကတို့တွေမှာအဆင်ပြေပြေမှလာတက်နေတာလည်းအများကြီးရှိတယ်အဲ့ဒီကိစ္စတွေပါနေတယ်နောက်ဒုတိယချက်ကတော့အခုတလောပြဿနာတွေတက်နေတဲ့ဒီလက်ဆက်တလျှောက်ပြဿနာတွေကိုလည်းဒါတစုံတရာအဲကုလီဖြည့်ရှင်းပေးဖို့သို့မဟုတ်ဖြန့်ပြေးဖို့အဲ့ဒီကိစ္စတွေလည်းဆွေးနွေးဖို့ပါကောင်းပါမယ
်တရုတ်နယ်စပ်တလျှောက်မှာမြန်မာတက်မတော်နဲ့ UWSA ဝါတက်တွေကြားတကြော့ပြန်တိုက်ပွဲတွေပြန်ဖြစ်လာရင်မြန်မာအစိုးရကစ조사နေတဲ့ငင်းငင်းကြီးဖြစ်စဉ်ပျက်စီးသွားနိုင်တာကြောင့်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်အတွက်ကြိုးဆိုကြောင်းရှမ်းပြည်နယ်စီးရေးအခြေအနေတွေကိုစောင့်ကြည့်နေတဲ့ထိုင်းနိုင်ငံချင်းမိုင်အခြေစိုက်ဥခွန်ဆိုင်ကပြောပါတယ်
။တရုတ်ကတမတော်ဘူးရောဝဘက်ကူကဒီအင်မတန်မှဒီဖက်စင်းမှုအကောင်းတဲ့လက်နက်တွေလည်းပေးထားတဲ့ခါကျတော့သူတို့အချင်းချင်းတိုက်ပွဲဖြစ်မယ်ဆိုလို့ရှိရင်ဒါအများကြီးပြည်ပြည်ဆုံဆုံမှာကတော့ဒီထားပါလေ။ဒီဝဘက်ကဗမာတမတော်နဲ့တိုက်နေတာကလည်းကြာလာပြီ။ဒီတိုက်ပွဲတွေဖြစ်ပွဲတွေကလည်းပုံပြမှကျပြလာနိုင်တယ်။အထူးသဖြင့်ရှမ်းပြည်မြောက်ပိုင်းစစ်ပွဲကပြန့်နှံ့တော်နိုင်တယ်။အဲ့လိုမျိုးဖြစ်လာလို့ရှိရင်တော့ကျွန်တော်တို့ဒီ9နှစ်ကြာလှုပ်လာခဲ့တဲ့ငင်းချမ်းကြီးဖြစ်စဉ်တွေလည်းတခုအများကြီးဖြစ်ခံရတယ်။ဒါကြောင့်မလို့ဒီတက်ချီပြီးတော့တာကောင်းပါလား
။မြန်မာနိုင်ငံရဲ့ပြည်ရင်းစစ်နဲ့တိုင်းရင်းသားလက်နက်ကိုင်ပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းမှသာဒေသအတွင်းအတွက်ပါတည်ငြိမ်မှုရနိုင်တယ်ဆိုတာကိုတရုတ်နိုင်ငံကခံယူထားတဲ့အတွက်တရုတ်မြန်မာနယ်စပ်ဒေသမှာစီးရေးတင်းမာမှုတွေရော့ကျပြီးတည်ငြိမ်မှုရဖို့ကိုတရုတ်တို့ကလူလာကြောင်းဒေါက်တာလှကျော်စိုးကသုံးသပ်ပါတယ
်တရုတ်အနေနဲ့အစကလေးကပြောထားပြီးသားဖြစ်တယ်ဗမာပြည်ရဲ့ပြည်ရင်းစစ်ဟာအနည်း60တိုင်းလေးဒီဒါကိုနိုင်ငံရေးနည်းနဲ့မဖြေရှင်းရင်တည်ငြိမ်မှုမရနိုင်ဘူးတည်ငြိမ်မှုမရဘဲနဲ့ဗမာနိုင်ငံဟာကျဆုံးနိုင်ငံဖြစ်မယ်သူကျဆုံးနိုင်ငံဖြစ်ရင်ဘေးပတ်ဝန်းကျင်ကနိုင်ငံတွေပါဆွဲခေါ်သွားနိုင်တယ်လို့ပြောထားပြီးဒီအဲ့ဒါကြောင့်မလို့ဒီကိစ္စမှာတရုတ်ကသူလီသူဟာနဲ့ဝင်ပါနိုင်လေဆိုတာကျမယုံကြည်တယ်
။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်ကောင်းဆောင်ဟောင်းတွေပါဝင်တပ်မတော်ကောင်းဆောင်ပိုင်းတချို့ကိုပိတ်ဆို့တံခတ်မှုတချို့ပြန်လည်ရုပ်သိမ်းပေးခဲ့ပြီးတဲ့နောက်ပိုင်းမြန်မာနဲ့တရုတ်နိုင်ငံကြားဆက်ဆံရေးကျဲသွားမှာကိုတ တရုတ်နိုင်ငံဘက်ကစိုးရိမ်နေတဲ့လျောက်နှစ်နိုင်ငံကြားဆက်ဆံရေးကောင်းတွေဆက်ရှိနေကြတာကြောင့်တရုတ်မြန်မာစစ်တပ်ချင်းဆက်ဆံရေးကိုထိန်းထားလိုတဲ့သဘောရှိတယ်လို့ဦးခွန်ဆိုင်ကသုံးသပ်ပါတယ်။တမရော်ကာကွယ်ရေးဦးစီးချုပ်ဘုံညုံမင်းမင်းအွန်လိုင်းရဲ့တရုတ်ခီးစဉ်အတွင်းသူ့နဲ့အတူတမရော်ကြီးရီလီညှိနှိုင်းကိုကေးရီမှုဘုံညုံကြီးမြထွန်းဦးနဲ့အခြားအဆင့်မြင့်တမရော်အရာရှိကြီးတွေလည်းလိုက်ပါသွားပြီးဒီခီးစဉ်မှာတရုတ်နိုင်ငံအကြီးအကဲတွေစစ်ပက်ဆိုင်ရာအကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးမယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်တာပါပဲခင်ဗျာ
။ကိုညံဝင်းအောင်စူးစီးတင်ပြခဲ့တာပါရှင်။ NLD အစိုးရလက်ထက်ရာသုံးငွေမှာကျမကြီးအတွက်300ခိုင်နှုန်းကျော်အထိတိုးမြှင့်သုံးဆွဲဖို့တတ်မှတ်နိုင်ခဲ့တဲ့အကြောင်း VOE နဲ့တွေ့ဆုံမေးမြန်းခဲ့မှာလွှတ်တော်တာဝန်ရှိသူတဦးကပြောပါတယ်။ဒါအပြင်ကျမကြီးခန္ဓာပြုပြင်ပြောင်းလဲရေးတွေကိုအရှိန်အဟုန်နဲ့ဆောင်ရွက်နေတာမှာအကြီးချင်းပြေဝတဲ့စေပညာရှင်တွေမွေးထုတ်နိုင်ရေးကိုလည်းဦးစားပေးဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကိုခိတ္တရောက်ရှိနေတဲ့ပြည်သူ့လွှတ်တော်ဆိုင်ရာကျန်းမာရေးနဲ့အားကစားကော်မတီဥက္ကဋ္ဌဒေါက်တာဆန်ရွှေဝင်းကပြောပါတယ်။အမေရိကန်ပြည်ထောင်စုခီးစဉ်နဲ့ပတ်သက်လို့မတ်အင်ဂျင်နိုင်ကမေးမြန်းရမှာသူကအခုလိုစပြီးတော့ပြောပါတယ်
။ကျွန်တော်တို့ဒီ Global Flagship ကိုဆိုပြီးတော့ World Bank ကနေဖိတ်လာတာရှိပါတယ်။ဒီလိုဖိတ်တဲ့ထဲမှာတော့လွှတ်တော်ကနှစ်ဦးနဲ့ကျန်းမာရေးဝန်ကြီးကျမ်းမာရေးနဲ့အာကစားဝန်ကြီးဌာနအသုံးဖြစ်ပါလေ။လွှတ်တော်နှစ်ဦးကတော့မြို့သားလွှတ်တော်ကကျမ်းမာရေးအာကစားနဲ့ယဉ်ကျေးမှုကော်မတီဥက္ကဋ္ဌဒေါက်တာဦးတန်းဝင်းဖြစ်ပါလေ။ကျွန်တော်ကတော့ပြည်သူ့လွှတ်တော်ကျမ်းမာရေးနဲ့အာကစားကော်မတီဥက္ကဋ္ဌဒေါက်တာဆန်ရွှေဝင်းပါ။ကျွန်တော်ကျမ်းမာရေးနဲ့အာကစားဝန်ကြီးဌာနကတော့ဒေါက်တာတာထွန်းကျော်၊ဒေါက်တာကျော်စရာနဲ့ဒေါက်တာတောင်းလှိုင်တို့သုံးဦးပါပါလေခင်ဗျာ။
အခုဒီမြန်မာနိုင်ငံကဒီကျမကြီးစနစ်ပေါ့နော်ဆရာတို့ကပြောင်းလဲရေးခုဆရာတို့လက်ထက်မှာအာဒီဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းပြောပြပေးပါရှင
်ဒီအစိုးရအသင်းနဲ့တော့ကျွန်တော်တို့ကျမကြီးဝန်ကြီးဌာနနေရာလည်းအပြောင်းလဲလေးတော်လေးလုပ်နေပါတယ်ခင်ဗျဒီလိုလုပ်တဲ့ခါမှာကျွန်တော်တို့အမျိုးသားကျမကြီးစီမံကိန်းဆိုပြီးတော့ကျွန်တော်တို့လောလောဆယ်ကိုဆောင်ရွက်နေတာရှိပါတယ်အရင်တုန်းကတော့အမျိုးသားကျမကြီးစီမံကိန်းကတော့နိုင်ငံကဖွဲ့စည်းများရဲ့ထောက်ပံ့ကိုပဲအဓိကထားပြီးဆောင်ရွက်ရတာဖြစ်တဲ့အတွက်ပုံစံကတော့သူတို့ပုံစံနိုင်မဲဖြစ်ပါတယ်အခုဒီနှစ်တော့ကျွန်တော်တို့ကarea ကြီးလေးခုကိုအခြေပြုပြီးတော့ကျွန်တော်တို့စတင်ဆောင်ရွက်နေပါတယ်ဒါတွေကတော့ဘာတွေလဲဆို health financing infrastructure နော်ကျွန်တော်တို့က organization နဲ့ set up နဲ့နော်ကျွန်တော်တို့က human resources development အဲ့ဒါလေးတွေကိုအကုန်လုံးပေါင်းပြီးတော့ကျွန်တော်တို့စတင်ဆောင်ရွက်နေပါတယ်အခုဒီမှာလာတက်ရတဲ့ course အနေနဲ့ကတော့ကျွန်တော်တို့ရဲ့လုပ်ငန်းဆောင်ရွက်မှုတွေကိုတိုးတက်အောင်အတွက်အကူအညီတွေအများကြီးပေးပါတယ်ခင်ဗျာဘာလို့လဲဆိုတော့တခြားနိုင်ငံရဲ့အတွေ့အကြုံကလည်းအခုကျွန်တော်တို့ရဲ့ ultimate aim ကတော့ universal health coverage ကိုသွားမှာဖြစ်တဲ့အတွက်သွားနေစေလူတွေရဲ့တွေ့တဲ့အခက်အခဲတွေပြဿနာတွေအကျဉ်းချက်တွေကိုကျွန်တော်တို့ဒီမှာလေ့လာခွင့်ရပါတယ်ကျွန်တော်တို့ကခုမှစပြီးသွားဖို့လုပ်နေရတာဖြစ်တဲ့အတွက်သူတို့ရဲ့အတွေ့အကြုံတွေကကျွန်တော်တို့အတွက်အများကြီးပဲအကျိုးကျေးဇူးရှိပါတယ်ခင်ဗျ
အခုဒီလွတ်တော်ကနေပြီးတော့ဒီမြန်မာနိုင်ငံအခုဆရာတို့လုပ်မဲ့ဒီကျမကြီးကိစ္စပေါ့နော်ဘတ်ဂျက်တွေရောအဲ့လိုဒီအရင်အစိုးရအရင်စစ်အစိုးရလက်ထက်နဲ့မတူအောင်လို့အပြောင်းလဲတွေပေါ့နော်ဟိုပြည်သူတွေဘက်ကမျှော်လင့်နိုင်မလဲရှင
်ဘတ်ဂျက်နဲ့ပတ်သက်လို့တော့ကျွန်တော်တို့ဒီအရင်အစိုးရကလုပ်ခဲ့တဲ့ဘတ်ဂျက်ပဲရှိပါတယ်သို့တော်လည်းပဲဒီအစိုးရတဲ့လက်ထက်မှာတော့ကျွန်တော်တို့ဘတ်ဂျက်တွေကိုပြန်ပြီးတော့အတည်ပြုတဲ့နေရာမှာပညာရေးနဲ့ကျမကြီးဘတ်ဂျက်တွေကိုကျွန်တော်တို့လုံးဝမလျှော့ပါဘူးခင်ဗျအရင်ထားခဲ့တဲ့အတိုင်းပါပဲဒါကိုလည်းပြောရမယ်ဆိုရင်အခုကတော့ကျွန်တော်တို့ကGDP နဲ့ပြောမယ်ဆိုရင်ကျွန်တော်တို့ 0.99% လောက်ပဲရှိပါသေးတယ်။သို့တော့အစိုးရရဲ့ budget ထဲမှာဆိုရင်ကျွန်တော်တို့က 3.8% လောက်တော့ကျွန်တော်ရလာပါပြီ။အရင်တုန်းကဆိုရင်တော့ကျွန်တော်တို့က less than 1% လောက်ပဲရှိတာကိုတဖြည်းဖြည်းနဲ့တိုးတက်လာပြီးတော့အခုဆို 3.8 3.6 စသဖြင့်ပေါ့လေ။ဒီနေ့နဲ့တနေ့နဲ့အပြောင်းလဲလေးတွေတော့နည်းနည်းရှိပါတယ်ခင်ဗျာ
။အခုဒီကမ္ဘာဘဏ်လိုမျိုးပေါ့နော်နိုင်ငံတကာဒီအဖွဲ့အစည်းတွေကနေပြီးတော့မြန်မာနိုင်ငံအခုဒီကျန်းမာရေးခန္ဓာအတွက်ဘယ်လောက်များသူတို့ကူညီပံ့ပိုးနိုင်မလဲနောက်ဒီသူတို့ရဲ့ပံ့ပိုးမှုအားကိုဘယ်လောက်ထိထိအောင်မှုရှိနိုင်မလဲရှင်။
ခုလောလောဆယ်ကျွန်တော်တည်လာတဲ့ကမ္ဘာဘဏ်နေကျွန်တော်တို့100 million လောက် US လောက်ကျွန်တော်တို့ပံ့ပိုးအစီအစဉ်နေရှိပါတယ်။နောက်ဒီ Global Financing Facility ဆိုတဲ့အဖွဲ့ကလည်းကျွန်တော်တို့10 million လောက်လောလောဆယ်ဒီဘက်ကနေပေးထားတာရှိပါတယ်။ဂျန်နဲ့ကျွန်တော်တို့ WHO တို့ UNICEF တို့ UNFP တို့အရင်တိုင်းပဲကျွန်တော်တို့ပံ့ပိုးကူညီမှုတွေကိုဆက်ပြီးတော့ဆောင်ရွက်နေတာရှိပါတယ်။အထူးသဖြင့်တော့ဒီမှာတော့ USAID ကတော့လည်းပဲအများကြီးကျွန်တော်တို့ပံ့ပိုးပေးနေတာရှိပါတယ်။နောက်တစ်ခုနိုင်ငံတကာအဖွဲ့အစည်းတွေမှာတော့ကျွန်တော်တို့ bilateral ဆိုရင် JICA ကလည်းအများကြီးကျွန်တော်တို့ကူညီပေးနေတာရှိပါတယ
်။မနေ့တနေ့ရပဲဒီမြန်မာနိုင်ငံမှာ Zika virus ကိုတွေ့တဲ့နိုင်ငံသားတူတူပေါ့နော်။အဲ့အတွက်လည်းဟိုဒီသတင်းစာတွေကနေထုတ်ပြန်ပြီးတော့အတည်ပြုတာမျိုးတွေလည်းရှိတော့ဒီကုဆတ်ယောဂါတွေဒီအဲ့လိုပညာပေးလုပ်ငန်းတွေမှာရောဘယ်လိုအပြောင်းလဲတွေရှိလာနိုင်မလဲရှင်
။ကျွန်တော်တို့ Zika နဲ့ပတ်သက်လို့ကတော့အရင်ရခင်လတော့ကျွန်တော်တို့29ရက်ကနေပြီးတော့ဒီလကျွန်တော်တို့နေ့ရက်နေ့ဒီကျွန်တော်တို့ IPA လို့ခေါ်တဲ့ ASEAN Interparliamentary Association meeting မှာကျွန်တော်တို့က resolution အောင်ကျွန်တော်တို့မြန်မာနိုင်ငံနေနဲ့တင်လှမ်းခဲ့ပါတယ်ခင်ဗျာဒီလိုတင်တဲ့ခါမှာလည်းပဲတခြားကျွန်တော်တို့ရဲ့အိန္ဒိယနိုင်ငံနေမှာ Zika နဲ့ပတ်သက်ပြီးဖြစ်ပွားနေတာတွေဖြစ်တဲ့အတွက်ဒီ resolution ကိုလည်းနိုင်ငံ10နိုင်ငံနေအလုံးတပြေးညီကျွန်တော်ထောက်ခံပါတယ်ဒီလိုတော့ထောက်ခံတဲ့ခါမှာလည်း Zika ရဲ့အဓိကပြန့်ပွားမှုကချင်းကြောင့်ဖြစ်တာဖြစ်တဲ့အတွက်ချင်းတွေကိုအစိုးရဌာနတွေတာမကပဲအိမ်တန်ရာရောက်အထိကျွန်တော်တို့ အားလုံးဝိုင်းဝန်းဆောင်ရွက်ဖို့ဆိုပြီးရီဇော်လူရှင်းနဲ့မှာထည့်ပါတယ်ကျွန်တော်မြန်မာနိုင်ငံအနေနဲ့လည်းဒီ80 Egypt တိုက်ချင်းကနေပြီးတော့ဖြစ်တာကငကူတဲကိုပဲရှိပြီးသားယောဂနှစ်ခုရှိပါတယ်အဲ့ဒါကတော့ချစ်ကွန်ကောညာနဲ့ကျွန်တော်ဒန်ဂီဟီမိုရဂျစ်ဖီဘာဖြစ်တဲ့အတွက်ချင်းကိုနေနေလိုက်ခြင်းအပြင်ဇီကာအပါဝင်ယောဂ3မျိုးလောက်ကိုကျွန်တော်ကကာကွယ်နိုင်မှာဖြစ်တဲ့အတွက်အစိုးရရဲ့စက်မှတ်ရေးဝန်ကြီးဌာနအနေနဲ့ရော၎င်းပြည်သူလူထုအနေနဲ့လည်းကောင်းစီပင်သားရစသည်ဖြင့်တခြားအဖွဲ့အစည်းများလည်းကောင်းချင်းနေနေရောတော်လေးအားဆိုင်ပြီးဆောင်နေပါတယ
်လွတ်တော်ဆိုင်ရာကြမ်းမရည်နဲ့အာကစားကော်မတီဥက္ကဋ္ဌကိုမတ်အင်ဂျင်နိုင်ကတီးတန့်ဖိတ်ခေါ်မေးမြန်းထားတာဖြစ်ပါတယ်ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။ VOA ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အမေရိကန်သမ္မတဘာရက်ကိုဘားမားနဲ့သမ္မတကရောမီရှယ်အိုဘားမားတို့ဟာဒီမိုကရက်တစ်သမ္မတလောင်ဟီလာရီကလင်တန်အတွက်အပြင်းအထန်မဲဆွယ်စီယုံပေးနေပါတယ်။မနေ့တုန်းကတော့သမ္မတကရောမီရှယ်အိုဘားမားဟာရီပက်ဘလစ်ကန်နဲ့ဒီမိုကရက်တစ်သမ္မတလောင်တွေအနိုင်ရဖို့အကြိတ်နဲ့ရှင်ပြိုင်နေကြတဲ့မြောက်ကယ်ရိုလိုင်းနာပြည်နယ်မှာမစ္စကလင်တန်နဲ့အတူမဲဆွယ်စီယုံခဲ့ပါတယ်။အကြိတ်နဲ့ရှင်ပြိုင်နေရတဲ့တခြားပြည်နယ်တစ်ခုဖြစ်တဲ့အိုဟိုင်ယိုမှာတော့သူ့ဘက်ပါလာဖို့ဒေါ်နယ်ထရမ့်ကကြိုးစားနေပါတယ်။ VOA သတင်းတောက်ဇလာတီကာဟုတ်ရဲ့သတင်းပေးပို့ချက်ကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင်
။ရွေးကောက်ပွဲအတွက်မဲဆွယ်စီယုံမှုတွေအဆုံးသတ်ဖို့နီးကပ်လာချိန်မှာဒီမိုကရက်သမ္မတလောင်ဟီလာရီကလင်တန်ဟာရီပက်ဘလစ်ကန်သမ္မတလောင်ဒေါ်နယ်ထရမ့်ထက်အသာစီးရနေပေမဲ့ကောက်ခံရရှိတဲ့လူထုစစ်တမ်းအများစုမှာတော့ဒီအနေအထားကိုရှင်းရှင်းလင်းလင်းမတွေ့ရပါဘူး။ဒါဟာသမ္မတလောင်နှစ်ဦးအနေနဲ့နောက်ဆုံးချိန်ထိအကြိတ်နဲ့ရှင်ပြန်သွားဖို့ရည်ညွှန်းပေါ်ပြလိုက်တာကြောင့်မြောက်ကယ်ရိုလိုင်းနာပြည်နယ်မှာမဲဆန္ဒရှင်တွေကိုသမ္မတကရောမီရှယ်အိုဘားမားကအခုလိုတိုက်တွန်းပါတယ်။
ကျမတို့တွေမဲသွားပေးမယ်၊ကြိုတင်မဲဆန္ဒပေးသွားမယ်၊ကျမတို့တန်းစီဆောင်ပြီးမဲပေးသွားပါမယ်
။အခုကျင်းပမဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိလိမ့်မယ်လို့ထရမ့်ပြောဆိုနေရတွေဟာဘာမှမဟုတ်ပေမဲ့ဒါဟာမဲဆန္ဒရှင်တွေစိတ်သက်ကြပြီးတော့မဲသွားမပေးအောင်အားထုတ်မှုတစ်ခုဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောပါတယ်။ Mrs. Clinton ဟာပိုအရေးချင်းရှိတဲ့သမ္မတလောင်းဖြစ်ပေမဲ့မဲသွားမပေးကြဘူးဆိုရင်သူအနိုင်ရဖို့အလားအလာနဲသွားလိမ့်မယ်လို့ Michelle Obama ကသတိပေးပြောဆိုပါတယ်
။ She has more experience.
ကျမတို့တက်တန်းတလျှောက်သမရနေရအတွက်သူဟာအကြီးအသေးပိုင်းမှာရောအတွေ့အကြုံပိုင်းမှာပါတခြားသူတွေထက်ပိုပါတယ်ဟုတ်ပါတယ်သူဟာဘာရက်ထက်ရောဘစ်ကလင်တန်ထက်ပါပိုပြီးတော့အတွေ့အကြုံများပါတယ်ဒါကြောင့်စားလိုက်ပြီးဆိုကြဲကသူဟာနိုင်ငံအကြီးကဲဖြစ်ဖို့အဆင်သင့်ဖြစ်နေပါပြီဒါအပြင်သူဟာအမျိုးသမီးတူလည်းဖြစ်နေတာပါ
မြောက်ကယ်ရိုလိုင်းနားကမဲဆွယ်စည်းရုံးပွဲအတွင်းမဲပေးကွင်းကိုအသုံးချဖို့ဟီလာရီကလင်တန်ကတိုက်တွန်းပါတယ်စီးပွားရေးလူဝင်မှုကြီးကြပ်ရေးတန်းတူညီမျှစွာအိမ်တော်ပြုခွင့်တဘာဝပတ်ဝန်းကျင်နဲ့ပညာရေးအားလုံးဟာအရေးကြီးတဲ့ကိစ္စရပ်တွေဖြစ်တယ်ဆိုတာကိုလည်းသူကပြောကြားခဲ့ပါတယ
် Affordable college education
အားလုံးတက်နိုင်တဲ့ကောလိပ်ပညာရေးစနစ်ဟာသင်ရရှိရေးတမျှအရေးကြီးတယ်လို့ကြောင်းတက်ရတဲ့တင်နေတဲ့အကျွေးတွေကိုလည်းလျှော်ပြဖို့ဆိုတာဟာလေအခုအခါမှာထည့်ပြီးစဉ်းစားပေးရမှာပါအလုံးကြောင်းတက်နိုင်ပြီးပညာရှင်တွေအဖြစ်မွေးထုတ်ဖို့လှုပ်ဆောင်တာတွေအပေါ်ယုံကြည်ကြတယ်ဆိုရင်တော့အခုရွေးကောက်ပွဲမှာအိမ်မြေကိုထွက်ပြီးမဲသွားပေးကြပါရှင်
။မဲဆန္ဒရှင်တွေမဲပေးကြဖို့ကိုလည်းဒေါ်နယ်ထရမ့်ကတိုက်တွန်းပါတယ်။ပြိုင်ဘက်ကအသာစီးရနေတဲ့ဆိုတဲ့လူမှုသဘောထားစစ်တမ်းတွေကိုမျက်ကွယ်ပြုပြီးရမင်တန်သုတေသနအဖွဲ့ရဲ့သဘောထားစစ်တမ်းတွေအရာအနောက်အလယ်ပိုင်းပြည်နယ်တွေမှာသူဟာကလင်တန်ထက်၄၀၀ခန့်နှုန်းနဲ့ဦးဆောင်နေတယ်လို့အိုဟိုင်ယိုပြည်နယ်ကမဲဆန္ဒရှင်တွေကိုပြောပါတယ်။ Mrs. Clinton ရဲ့နိုင်ငံရေးနောက်ကျောင်းရာဇဝင်နဲ့ပတ်သက်ပြီးတော့ဝေဖန်တယ်လို့1990ခုနှစ်အစောပိုင်းကာလကသဘောတူညီမှုရယူခဲ့တဲ့သမရဟောင်းဘစ်ကလင်တန်ရဲ့ NAFTA ကုန်သွယ်ရေးစာချုပ်ကြောင့်အိုဟိုင်ယိုပြည်နယ်မှာအလုပ်တွေရှားပါးသွားစေတာနဲ့ပတ်သက်ပြီးတော့လည်းပြစ်တင်ဝေဖန်ပါတယ
်။ Just imagine what they'll do given
သမရအဖြစ်နောက်တစ်ချိန်ခွင့်ရေးပေးလိုက်ရင်သူတို့ဘာတွေလုပ်မလဲဆိုတာစဉ်းစားကြည့်ပါ။ရေရိုးသားသားဝန်ခံရရင်ဒီလောက်နဲ့တော်တော့ပါပြီ။အမှန်ကန်ဆုံးပြောရရင်တော့ကလင်တန်ဇနီးမောင်နဲ့နှစ်ဦးလုံးဒီလောက်နဲ့တော်သိမိလို့ထင်ပါတယ်
။သမရဘေးကလင်တန်လက်ထက်ကမက္ဆီကိုနိုင်ငံကိုပြောင်းရွှေ့သွားတဲ့စစ်ရုံအလုပ်ရုံတွေအမေရိကကိုပြန်လည်အောင်လုပ်ပြီးတော့အလုပ်ကင်ခွင်လန်းတွေဖန်တီးပေးသွားမယ်လို့လည်းအိုဟိုင်ယိုပြည်နယ်တိုလီဒိုမြို့ကသူ့အပေါ်အားပေးထောက်ခံနေကြသူတွေကိုထရမ့်ကကတိပေးခဲ့ပါတယ်ခင်ဗျာ။
အမေရိကန်သမ္မတရွေးကောက်ပွဲရှင်ပြိုင်မှုအခြေအနေကိုကိုအောင်အောင်ပြောပြသွားတာပါ။ VOA အမေရိကန်တန်ရဲ့တောက်ကြနေညပဲအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2016ခုနှစ်အော်တိုဘာလ28ရက်တောက်ကြနေညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ည10နာရီအထိဆက်ပြီးထုတ်လွှင့်သွားပင်အစီအစဉ်တွေထဲမှာအမျိုးသမီးကန္တာတဆေကြီးပွဲရာသီကြောင်းနားဆင်ရမယ်သုတဆုံလင်အမေရိကန်တခွေနဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာတော့မြန်မာနိုင်ငံရဲ့လုပ်ငန်းခွင်တွေမှာအလုပ်သမားတွေအတွက်မရှိမဖြစ်အသုံးပြုရမယ့်ပစ္စည်းတွေတကယ်ထုတ်လုပ်သုံးစွဲမှုရှိပါရဲ့လားဆိုတာ
သင်္နာမင်းသားရှိတဲ့ဥပမာတစ်ခုကိုပြရလို့ရှိရင်လယ်သမားတွေပုတ်တက်စီချမ်းတာပါအခုနေခါမှာဘယ်လယ်သမားမှတကွေးကဝေးပစ္စည်းတွေတုံးပြီးတော့ပုတ်တက်စီချမ်းတာမလုပ်ကြသေးပါဘူး
စင်ကာပူအန်ဒီယကင်းလုပ်ငန်းခွင်အန်ဒီယကင်းရှင်ရေးဆိုင်ရာအင်ဂျင်နီယာဦးရင်ကြီးကပြောပြပေးသွားမှာပါအခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်ချင်းတိုင်းရင်သူမိုင်းဟာအိန္ဒိယနိုင်ငံကတစ်စစ်အမေရိကန်ပြည်ထောင်စုကိုဒုက္ခသည်နေရာချထားရေးအစီအစဉ်နဲ့လွန်ခဲ့တဲ့16နှစ်ကရောက်လာခဲ့တဲ့သူပါအခုလက်ရှိအိန္ဒိယနာပူလစ်မှာနေထိုင်နေပါတယ်သူ့ရဲ့ပညာရေးကိုတံပိုးထားပြီးတော့အမေရိကန်မှာကြိုးစားရပ်တည်ခဲ့ရတဲ့အကြောင်းကိုဒေါ်လလတ်တန်ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ပြထားပါတယ်ရှင်ဒီကမှာရှင်အခုစပိုင်းဆိုင်ရာချွေးရွံ့ချက်ကြောင့်အတန်ဖိုင်မထွက်နိုင်မဲ့ဖြစ်နေပါတယ်။ဒီအမျိုးသမီးကဏ္ဍကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုစနေနေ့မနက်ပိုင်းတွင်မှတစ်ခါပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။ VOA American တန်ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ VOA ရဲ့အစီအစဉ်တွေကို DBB မှာလည်းကျမတို့ပြန်ပြီးတော့ထုတ်လွှင့်ပေးနေတာကိုနားဆင်နိုင်ကြပါတယ်။VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့တယ်တောသားရှင်တွေနားဆင်လို့တယ်တိတ်ချင်းတွေတောင်းယူလို့တယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်ကဲမှန်းနှမ်းလောက်ရေအချိန်နည်းနည်းရှိနေတော့မှသတင်းလေးတွေတစ်လှည့်လောက်ခုနကကြံခဲ့တဲ့သတင်းလေးတွေရှိရင်ပြောပြပေးပါအောင်နော
်ဟုတ်ကဲ့ပါရှင်Syria နိုင်ငံရဲ့ Honda နဲ့ Kia ကားကုမ္ပဏီတိကမရှင် Korea နိုင်ငံရဲ့ Honda နဲ့ Kia ကားကုမ္ပဏီတွေက2017ကနေ2013ကြားထုတ်လိုက်တဲ့ကားအမျိုးအစားတွေဟာစီးစားသက်သာတယ်ဆိုပြီးတော့ချဲ့ကားပြောဆိုရဲဆိုပြီးဆွဲချက်တင်ခံထားရတဲ့ Honda နဲ့ Kia ကားကုမ္ပဏီတွေက Washington DC အပါအဝင်ပြည်내33ခုမှာတန်ငွေပေးဆောင်မှုသဘောတူလိုက်ပြီးဖြစ်ပါတယ်။အဲ့ဒီကုမ္ပဏီတွေအနေနဲ့တန်ငွေအဖြစ်အမေရိကန်ဒေါ်လာ43.2သန်းပေးဆောင်သွားမှာဖြစ်ပါတယ်။ Hyundai နဲ့ KIA ကုမ္ပဏီတွေအနေနဲ့အမေရိကန်ပြည်ထောင်စုအစိုးရကိုဒေါ်လာတန်300ပေးပြီးဖြစ်တယ်လို့တချို့ကားပိုင်ရှင်တွေကိုယော်ပေးပြီးသွားပြီးဖြစ်ပါတယ်။အဲ့ဒီကားကုမ္ပဏီတွေကသူတို့ရဲ့ကားအမျိုးအစားတွေဟာဓာတ်ဆီ9.3လီတာကို62မိုင်ရတယ်လို့ပြောခဲ့ပေမဲ့တကယ်လက်တွေမှာတော့အဲ့ဒီလောက်မရဘူးလို့ Washington DC ရဲ့အဲ့ဒီပြည်내ရဲ့ရှင်းနေချုပ်တွေကပြောပါရယ် Hyundai နဲ့ KIA ကုမ္ပဏီတွေကတော့သူတို့အနေနဲ့ဥပဒေကိုချိုးဖောက်ခြင်းမရှိဘူးလို့ညှင်းဆိုလိုက်ပြီးအခုလိုကွာသွားတာဟာအစိုးရရဲ့စစ်ဆေးမှုတွေအားနည်းချက်ကြောင့်ရှိတာကြောင့်ဖြစ်တယ်လို့ပြောပါရယ်နောက်တဲ့တရင်တဘောကတော့တန်တမန်ရေးအရာအခြေအတင်အငင်းခုံဆွေးနွေးမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာအနာတိကတိုင်မှာကမ္ဘာအကြီးဆုံးသမုဒ္ဒရာရေအောက်ကြိုးဝမ်းရေးတစ်ခုဖန်တီးဖို့သမိုင်းဝင်တဘောတူညီမှုကိုရရှိသွားပြီးဖြစ်ပါတယ်။ဩစတြေးလျနိုင်ငံဟိုဘတ်မြို့မှာကျင်းပတဲ့အနာတိကသမုဒ္ဒရာရေအောက်တက်ရှိအရင်းမြစ်ထိန်းသိမ်းဆောင်ရှောက်ရေးနှစ်ပတ်လည်ညီလာခံမှာတော့ရုရှားနိုင်ငံကလည်းဒီသဘောတူညီချက်ကိုသဘောတူခဲ့ပါတယ်။ရုရှားနိုင်ငံဟာဒီသဘောတူညီချက်ကိုနှစ်ပေါင်းများစွာသဘောမတူဘဲအတိုက်အခံလှုပ်လာခဲ့တာပါ။ဒီသဘောတူညီချက်ကိုအဖွဲ့ဝင်နိုင်ငံ24နိုင်ငံနဲ့ဥရောပသမဂ္ဂတို့ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကအနာသိက်ဒေတာအတွက်တည်းမဟုတ်ဘဲကမ္ဘာသမုဒ္ဒရာရေအောက်အရင်းအမြစ်ကြီးကိုအားပေးဖို့ကြိုးပမ်းချက်အတွက်လည်းအလွန်အရေးကြီးတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။ရော့စ်မင်လက်ထဲမှာထရင်ကကွယ်သွားမဲ့ area အတွက်သဘောတူစာချုပ်အရ Struyan kilometer 1.55 တန်ကိုကကွယ်ထိန်းသိမ်းဆောင်ရှောက်သွားမှာဖြစ်ပါတယ်။ဒီ area ပမာဏက Britain Germany နဲ့ပြည်ထောင်စုနိုင်ငံ၃ခုပေါင်းစပ်နဲ့ညီမျှတာပါ။ဒါအပြင် area 1.12 တန် Struyan kilometer ကိုလည်းငါမဖမ်းရဆုံးအဖြစ်သတ်မှတ်လိုက်ပါတယ်။ ပင်ကွင်းငယ်တွေဖြန့်တွေဝေလာငါစတဲ့ရေသက်သွားအတော်များများနေထိုင်ကြတဲ့အဲ့ဒီ Ross ပင်လယ်ပြင်ဟာကမ္ဘာပေါ်မှာခြေရာလက်ရာမပြတ်ပကတိအတိုင်းနောက်ဆုံးကျန်ရှိနေတဲ့အနဝါကေယစနစ်ထဲကတခုဖြစ်ပါတယ်မခွန်ညွေ
ဟုတ်ကောင်းပါပြီနန်းလောင်ရေစက်တရတော့အခုစူးစမ်းပြီးတော့ကြာတော့ပြန်ပြီးတော့ဆယ်ယူဖို့စူးစမ်းနေတော့မှာပဲရှင်အတန်ဖိုင်တွေဘာမှထုတ်လို့မရပဲဖြစ်နေပါတယ်အဲ့တော့ကျမတို့ဒီ VOE ရဲ့အတန်လှည့်စီစဉ်နေဘယ်ချိန်နေမှာနားဆင်နိုင်ကြတယ်လဲဆိုတာကိုကျမပြောပြပေးပါဦးမယ်အတန်လှည့်စီစဉ်တွေကတော့တစ်နှစ်ကို6ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOE Internet စာမျက်နှာမှာအလွဲတကူဖမ်းယူကြည့်ရှုလို့ရပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ဒါရင်မကဘူး Facebook Twitter နဲ့ YouTube တွေမှာလည်း VOE မြန်မာပိုင်းဌာနကထုတ်လွှင့်ပေးတဲ့ video အစီအစဉ်ပိုင်းတူတွေနေ့စဉ် TV သတင်းတွေနဲ့သတင်းပတ်စင် magazine တွေကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင် VOE ကနေအီဒီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကို radio ကနေပုံမှန်နေ့စဉ်ထုတ်လွှင့်ပို့ချပေးနေသလို VOE အစီအစဉ် video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာသင်ခန်းစာတွေကိုလေ့လာနိုင်ပါတယ်တမီနစ်စာအင်္ဂလိပ်စာမတ်ကျင်းမော်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်ကဲမနန်းလောက်ရေဗာသတင်းတွေများကြံသေးပါလဲရှင
်ဟုတ်ကဲ့မခွန်ညိုဆီးရီးယားနိုင်ငံအလက်ပိုမျိုးကအစိုးရတပ်တွေထိန်းချုပ်ထားတဲ့နေရာတွေကိုတဲ့ဆီးရီးယားသဘုံတပ်ဖွဲ့ကအကြီးအကျယ်ထိုးစစ်ဆင်နေပြီလို့သဘုံတို့ကပြောပါတယ်အစိုးရတပ်တွေထိန်းချုပ်ထားတဲ့အလက်ပိုမျိုးအနောက်ပိုင်းကိုသဘုံတပ်တွေကလက်နက်ကြီးတွေနဲ့တိုက်ခိုက်နေတာကြောင့်အရက်သား15ဦးထက်မနည်းသေဆုံးသွားပြီးတော့လူတရာထက်မနည်းဒဏ်ရာရသွားတယ်လို့ဆီးရီးယားလူအခွင့်ရေးလေ့လာဆောင်ကြီးအဖွဲ့ကဒီကနေ့တောက်ကြနေမှာပြောပါတယ်တိုက်ခိုက်မှုနဲ့ပတ်သက်တဲ့နောက်ထပ်သတင်းအချက်အလက်တွေကိုတော့ချက်ချင်းမရသေးပါဘူးစီးရီးယားကစစ်တင်းကြောင်းတစ်ခုကို၄ကြောင်းတတ်ခဲ့လို့လူ30ထက်မနည်းသေဆုံးခဲ့ရတဲ့ကိစ္စကိုစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကမနေ့ကြာတာပြတင်းနေမှာတောင်းဆိုထားတာပါသေဆုံးသူအများစုကကလင်းငယ်တွေဖြစ်ပါတယ်ဒီတတ်ခဲ့မှုကိုတမင်ရွယ်လှုပ်ဆောင်ခဲ့တာဆိုရင်ဒါဟာစစ်ရာဇဝတ်မှုဖြစ်နိုင်တယ်လို့ဘန်ကီမွန်ရဲ့ယုံကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားတာပါကုလသမဂ္ဂပညာရေးဆိုင်ရာအထူးသံတမန်ဘရစ်တရှ်ဝန်ကြီးချုပ်ဟောင်းဂေါ်ဒွန်ဘရောင်းကလည်းဒီဖြစ်ရပ်အတွက်စစ်ရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးပေးဖို့တောင်းဆိုခဲ့ပါတယ်။လုံခြုံရေးကောင်စီကဒီကိစ္စကိုစစ်ရာဇဝတ်ပြမှုမြောက်မမြောက်မဖြစ်မနေစုံစမ်းဖို့တကယ်ဖြစ်လာပြီဖြစ်ပြီး ICC နိုင်ငံတကာစစ်ရာဇဝတ်မှုတရားရုံးတင်ပြီးတော့စုံစမ်းစစ်ဆေးရမှာဖြစ်ကြောင်း Mr. Brown က VOA ကိုပြောပါတယ်။စစ်လေရင်တွေဟာပုဒ်ထုနေမှာတပုံတွေထိန်းချုပ်ထားတဲ့ Idlib မြို့မှာလေကြောင်းတိုက်ခတ်မှုတွေကို6ကြိမ်တတိုင်းလုပ်ခဲ့ပြီးတော့ကျောင်းဝင်းကိုထိမှန်ခဲ့တဲ့အတွက်ဆရာဆရာမ6ဦးနဲ့ကျောင်းသားကျောင်းလူ22ဦးတို့တေဆုံခဲ့ရတယ်လို့ဆီးရီးယားလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောပါတယ်ဆီးရီးယားလူအခွင့်အရေးစောင့်ကြည့်အဖွဲ့ကြီးနဲ့အမေရိကန်သမ္မတအမီရိုတို့ကဒီတိုက်ခိုက်မှုတွေကိုဆီးရီးယားအစိုးရဒါမှမဟုတ်ရုရှားအစိုးရကလှုပ်ဆောင်တာဖြစ်တယ်လို့ပြောကြပါတယ်လေကျောင်းတိုက်ခိုက်တဲ့အချိန်မှာရုရှားလေယာဉ်တွေအဲ့ဒီစာတင်ကျောင်းပေါ်ကဝေဟင်မရှိနေဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရအစ်ဂနာခတ်ကန်နော့ဖ်ကဆိုပါတယ်မခွန်ညိုရေး
ကျေးဇူးတင်ပါတယ်မန္တလေးရေစက်ပိုင်းဆိုင်ရာချိုးယွင်းချက်ကြောင့်ကျမတို့အတန်လွှင့်နေတဲ့ကွန်ပျူတာတွေလုံးဝရပ်ဆိုင်းသွားတဲ့အတွက်အတန်လွှင့်မှုတွေကမကွက်မှဖြစ်သွားတာကိုတော့တတ်တာရှင်တွေကိုအနုညွတ်တောင်းပန်ပါတယ်အခုကျမတို့စူးစမ်းပြီးတော့ထုတ်လွှင့်ပေးပါမယ်ဒီအခုလောလောဆယ်မှာတော့ဒီကျမတို့ရဲ့သုတဆုံးလေအမေရိကန်တခွင်ကိုထုတ်လွှင့်ပေးဖို့စူးစမ်းကြည့်ပါမယ်ရှင်အမေရိကန်အပါဝင်အနောက်နိုင်ငံတွေမှာကျင်းပလေးရှိတဲ့ဟိုလိုဝင်းလို့ခေါ်တဲ့တဆေကြီးပွဲတော်မှာလူငယ်တွေဘလို့ပါဝင်ဆင်နွှဲကြသလဲဆိုတာကိုအခုတစ်ပတ်ရဲ့သုတဆုံးလေအမေရိကန်ဆွေဆဲမှာကိုအောင်အောင်ကတင်ဆက်ပေးထားပါတယ်ရှင
်အမေရိကန်မှာဒါဟိုလိုဝင်းရောက်ပြီပေါ့လေဒီအချိန်ကြရင်ဒီတဆေကြီးပွဲတော့ပေါ့ဆိုတော့ဒီ Halloween အတွက်ခိုင်ခိုင်ရောဒီနှစ်ဘာတွေလုပ်မယ်လို့ဟိုစိတ်ကူးထားလဲ
ဒီနှစ်တော့မောင်လေးနဲ့စစ်ကော်ချီသွားဖို့စဉ်းစားထားပါတယ်ဒီ Halloween မှာအဲ့လိုကလေးတွေရဲ့သူကဟို costume လေးသူကသူဝတ်ကြတယ်ဝတ်ပြီးတော့အင်းကိုသွားပြီးတော့ဟို chocolate တို့တရားလုံးတို့သွားတောင်းတာအဲ့အမမောင်လေးရှိတော့မောင်လေးနဲ့ဒီလိုက်လုပ်ပြီး follow ပေးဖို့စဉ်းစားထားပါတယ်
Took the candy from the trick or treat bag?
The monster took the candy from the trick or treat bag.
Who, me?
Yes, you.
Not me.
Then who?
The ghost.
တန်းထောင်းအောင်ကလည်းပဲဒီ Washington DC ကအမေရိကန်တက်သူမှာចောင်းလာတက်နေတာပေါ့လေကျွန်တော်ဟိုနိုင်ငံတကာចောင်းသားတွေအနေနဲ့ရောဒီ Halloween ပွဲမှာဘယ်လိုပုံစံမျိုးနဲ့ဝင်ပြီးတော့ဆင်နွှဲကြလဲ
ကျိုးចောင်းကပွဲတွေအဖွဲ့အစည်းတွေအများကြီးကတော့ကိုစီအစီအစဉ်တွေရှိတယ်ပေါ့နော်ကျွန်တော်ကျောင်းရဲ့တည်ရှိရနေရာကလည်းဒီတန်ယုံနေအများကြီးရှိတယ် Embassy Road ပေါ်မှာရှိတော့တန်ယုံနေဒီသွားပြီးတော့ Trick or Treat ပေါ့ဒီက Trick or Treat ကျတော့ American မှာစင်ဒီကလေးတွေသွားပြီးတော့ တရားလုံးတော့တောင်းတာအဲ့အစီအစဉ်လေးအဲ့ဒါကြီးတော့ဒီနိုင်ငံသားသားလာတဲ့နိုင်ငံခြားလာတဲ့ကျောင်းသားတွေတွေ့ကြုံကြအောင်သူတို့ခေါ်ဝါပြီးကအစီအစဉ်လုပ်ကြတဲ့အဖွဲ့အစည်းတော့အများကြီးရှိတယ်။နောက်ပြီးကျောင်းပေါ်မှာလည်းဟိုတခြားတချို့ဌာနတွေကအဲ့လိုမျိုးဟိုတရားအိမ်တွေပေါ်လုပ်ဖို့အစီအစဉ်တွေရှိတော့အဲ့ဒါကြီးသွားလို့ရတယ်။ဒီနီးနားမှာတန်ယုံတွေကတော့အများကြီးပဲအင်္ဂလန်တန်ယုံရှိတယ်။ဘော်ဂေးရီးယားဘိုလီးဗီးယားမြန်မာတန်ယုံတော်ရှိတယ်။ဒါပေမဲ့တန်ယုံတွေထဲမှာတန်ယုံတိုင်းကတော့ဒီ trick or treat season ကိုမကျင်းပါဘူးပေါ့နော်တချို့တန်ယုံပဲလုပ်တာဆိုကျွန်တော်တို့ဒါကိုတော့သွားမသွားခင် internet မှာပြန်ပြီးတော့ website မှာကြည့်သွားမယ်တန်ယုံတွေဖုန်းဆက်ပြီးမြင်ရမယ်ပေါ့ဘယ်တန်ယုံတွေရှိမယ်
there ကဲဒီခါတော့တီတီကိုမေးအောင်မယ်တီတီကဒီ Maryland မှာဟိုကျောင်းတက်နေတာပေါ့လေဆိုတော့ဒီ Halloween မှာရောတီတီဘာလုပ်မလဲ
ဟိုတီတီတငယ်ချင်းနေနဲ့ဟိုဒီအခုဟိုတောက်ကြနေကြရင်ဟိုအဲ့လိုမျိုး Halloween costume နဲ့အဲ့လိုဝတ်စုံတွေဝတ်ပြီးတော့အဲ့ club ပါမယ် Washington DC ထဲမှာပြီးတော့ Halloween ညာဟိုဟာ Sunday ကြောက်လေ weekend မကြောက်တော့အဲ့ Monday ဆိုတော့ Georgetown ထဲမှာဝင်ဟိုဟာအဲ့လိုမျိုးလမ်းလျှောက်တဲ့သူတွေရှိရဲ့အဲ့လိုမျိုး Halloween ကြောက်လို့ရှင်အဲ့လိုပဲသွားမယ်ဘာလို့လဲဆိုတော့ Monday ဆိုတော့နောက်နေ့ကျောင်းရှိရောဘာမှလုပ်ဖြစ်မယ်မထင်ဘူးအဲ့လိုပဲသွားကြည့်မယ်အဲ့နေ့ကျရင
် costume ဝတ်မယ်ဆိုတော့ဘာတွေဝတ်မလဲဘာ costume ဝတ်မယ်လို့ဟိုစဉ်းစားထားလဲ
အဲ့လိုမျိုးဒီကသိတဲ့ငယ်ချင်းတွေဆိုရင်ဒီကလိုကတ်တွန်းကားတဲ့လူတွေပေါ့နော်အဲ့လိုမျိုးပြီးတော့ like ဟို unicorn အဲ့လိုမျိုးမြင်းလိုမျိုးလေးအဲ့လိုမျိုးဟာတို့အဲ့လိုရှုံတို့အများကြီးပဲအဲ့လိုမျို
းတီတီကဘာဝတ်မလဲ
ကောင်းပါကလေးလေးကောင်းပါလေးဟိုအရင်တော့ကတ်တွန်းကားတဲ့လေးအဲ့ဟိုဝင်းပလွင်နဲ့အကြောင်းပေါ့နော်အဲ့အဲ့ကောင်းမလေးကဟိုအင်းကြီးအနီရောင်လေးအဲ့လိုခေါင်းစိုလေးနဲ့အနီရောင်လေးအပေါ်ကလွှားတဲ့ဟာလေးပြီးတော့အကောင်ဝင်လေးနဲ့အဲ့လိုမျိုးချင်းအောင်လေးနဲ့ဟိုဘူးလေးနဲ့အဲ့လိုမျိုးလေး
ကံကံရောဒီကျောင်းမှာဘာတွေလုပ်မလဲကျောင်းကဒီတကယ်ချင်းနေနဲ့စုပြီးတော့ပါတီတွေဘာတွေလုပ်မလား
အကျောင်းမှာဟို costume လုပ်လာတဲ့အခါကျရင်ပေါ့နော် contest လုပ်ပေးမယ်ဟိုကိုယ့်ကိုကြိုက်တာလုပ်ပြီးသူတို့ office ကိုလာပြပေါ့နော် costume ကောင်းဆုံးကိုသူတို့ထွက်ချမယ်လို့ပြောရဲအဲ့တော့ဟိုလုပ်ရင်ကောင်းလားစဉ်းစားနေရုံပဲကျောင်းကိုတနေ့ကောင်အဲ့ costume နဲ့ရှောက်သွားနေရမှာဆိုတော့လေ
Halloween ဝတ်စုံဝတ်မယ်ဆိုရင်ရောဘလို့ဟာမျိုးဝတ်မယ်ဆိုပြီးတော့စိတ်ကူးထားတာမျိုးရှိလဲ
အဲဒီနေ့ကမောင်လေးနဲ့တူမတ်ချင်လို့မောင်လေးက Captain America လုပ်မယ်ဆိုတော့ခင်ဗျာကတော့ Wonder Woman လုပ်မယ်လို့စဉ်းစားထားပါတယ်မသိချင်သေးပါဘူ
းအော်ဟုတ်ပြီအဲ့ဒါဆိုရင်ဘာတွေဟိုဘလို့တွေဝတ်ရမလဲ
Wonder Woman ကဒီအရှိန်ပဲဆိုတော့ခင်ဗျာလည်းအခုအရှိန်ပဲအဲ့လိုကြီးပြောင်းပြရတော့မလို့ဒါပေမဲ့အဲ့လိုဒီပြင်မှာဟိုကောင်းပါသူကဟိုဒီကုတ်လိုမျိုးအဲ့လိုနတ်ဖူးမှာတက်တဲ့ဟာလေးပေါ့နော်အဲ့အားလေးတကူပဲတက်အောင်ပြီးတော့ဟိုမေကပ်ကကြာဟိုအရင်ဟို cute ဖြစ်တဲ့ပုံစံမျိုးမဟုတ်ဘူးပေါ့နော်ဟိုနည်းနည်းဟို strong ဖြစ်တဲ့ပုံစံမျိုးမေကပ်တွေထည့်ရမယ
် Halloween ဆိုတာကတော့ဟိုတုန်းကဒီ Ireland ကနေပြီးတော့စခဲ့တာပေါ့လေအဲ့ဒီအချိန်တော့ကနှစ်တက်ကူးတဲ့အချိန်လေးဖြစ်တယ်နောက်တစ်ခုကဟိုကောက်ပဲတီးနန်းနေရိတ်ပြီးတဲ့အချိန်မှာကောက်တစ်စားပွဲတွေလုပ်ကြတဲ့အချိန်လေးဖြစ်တယ်အဲ့ဒီအချိန်မှာတည်ဆုံသွားတဲ့လူတွေကတရေတစေအနေနဲ့ပြန်လာပြီးတော့ challenge ကြရဲဆိုပြီးတော့လေဟိုပြောကြတာပေါ့လေအဲ့ဒီနောက်ပိုင်းမှာတော့ဒါ Halloween ဆိုပြီးတော့ဟိုပျော်ပွဲရှင်ပဲပုံစံမျိုးကျင်းပလာကြတယ်တီတီတို့ရောအခုလိုဝင်ပြီးတော့ Halloween ကိုဆင်နွှဲရတာပျော်လား
ဒီ Halloween တီရောတီရဟိုတရေကရွာလေးကြိုက်တော့ဒီ holiday ဒီရောက်ရင်ကြိုက်တဲ့ဒီအချိန်ရောက်ဘာဖြစ်လို့လဲဆိုတီရောဟိုအမြဲတမ်းဟိုဗာလဲဟို fall မှာလဲကြောက်အဲ့ဟိုအမြဲတမ်းသူတို့ကဒီအချိန်ရောက်တိုင်းကိုတရေအိမ်တို့အဲ့လိုမျိုးရှိရလေပြီးတော့အဲ့လိုလူကြီးတွေဆိုလို့ရှိရင်လေကိုအိမ်နဲ့မှာကိုလှုပ်ချင်တဲ့ဟာတစ်ခုလှုပ်ရတယ်လေဘာလို့လဲဆိုတော့ကိုကအမြဲတမ်းဒီအိမ်ကြီးတွေကြီးပဲအမြဲဝင်နေရတော့ကိုဖြစ်ချင်တဲ့ဟာဝတ်ရပါဘောနော်အဲ့လိုမျိုးအိမ်နေတရက်ကို
တန်းတော့အခုလိုမျိုး Halloween မှာရှောက်ပြီးတော့လဲရပတ်ရတာကိုသဘောကျလား
မြန်မာနိုင်ငံမှာကျတော့လူသေးပွဲတို့ဘာလို့ဆိုနည်းနည်းမကောင်းဆိုးပါပဲနည်းနည်းပို့ပြီးတော့မြင်နေပေါ့ဒီမှာကျတော့ဒါကိုပျော်ပွဲရှင်ပွဲလို့မျိုးပို့မြင်နေတယ်လို့ပဲကြားလုံးနေစားလိုက်ပျော်ပျော်ပါပါကစားလိုက်ပါတီတွားလိုက်ဒါတို့တို့ကပြဒီမှာအယူသိမ့်မတီဘူးတို့ကဟိုအခေါင်းထဲလဲဝင်ပြီးတော့ဟိုကတိရုပ်ဖော်ဘူးဘာလို့အဲ့လိုလုပ်ဖို့ကလည်းမဝင်ဝင်မလေးဘူးအဲ့ဒါရင်တွေ့ရတယ
်ကဲဒီခါတော့ခိုင်ခိုင်ကိုမေးပါဦးမယ်ဒီ Halloween မှာပေါ့လေကလေးတွေကခုနလိုပေါ့ချိုးချင်းနေကြားလုံးနေအိမ်တိုင်းအိမ်ထဲမှာအလကားလိုက်ယူလို့ရတယ်ဆိုတော့အဲ့ဒီအိမ်တွေမှာလည်းပဲဒီတရေတစေပုံစံတွေကိုပေါ့လေအိမ်ရှိတွေမှာတို့ကလုပ်ထားတယ်ဆိုတော့ဒါအပြင်တချို့နေရာတွေမှာဆိုလို့ရှိရင်တအိမ်လုံးအိမ်ကြီးတအိမ်လုံးတရေတစီတွေပုံစံမျိုးနဲ့ပေါ့လေတရေ၆တဲ့အိမ်ပုံစံမျိုးဖန်တီးထားပြီးတော့လူတွေလာကြည့်အောင်လုပ်တယ်တချို့နေရာတွေကလည်းပတ်စံမပေးအောင်တချို့နေရာတွေကလည်းပတ်စံပေးရတယ်ခိုင်ခိုင်ရောအဲ့လိုနေရာတွေရောက်သေးလား
ဒီနောက်တစ်ဝိုက်မှာအဲ့လို
Haunted Forest တို့ကတော့အဲ့လိုတောထဲမှာတရေပုံစံမျိုးလုပ်တဲ့လူတွေသူကအဲ့လိုနှားထားပြီးတော့အဲ့လိုဟိုကိုယ့်ရဲ့ပတ်စံပေးပြီးတော့တွားပြီးတော့အဲ့လိုပြောတွားလို့ရပါဘောနော်အဲ့လို Haunted House လည်းရှိပါတယ်ဟိုသူကဟိုအဲ့စီးပွားရေးသဘောပဲပေါ့နော်သူက costume လုပ်ထားတဲ့လူတွေကသူအဲ့ဒီအချိန်မှာသူဟို circus သဘောမျိုးပါပဲပွဲတော်တွေပါတယ်အဲ့လိုမြန်မာပြည်ကြားရင်လာလုပ်တဲ့သဘောပဲသူအိတ်ဖွဲ့ရပါပဲဟိုသူဟို costume တွေပါဝတ်ပြီးတော့အဲ့လိုတောက်ဆက်အောင်တဲ့ပုံစံကြီးလို့ပြီးတော့သူတို့ performance တွေပါမိကြီးပါနဲ့ပြရတာလည်းရှိတယ
် Halloween party မှာဝင်ပြီးတော့ဟိုနှွဲရင်းနဲ့ပေါ်လေမှတ်မှတ်ရရဟိုဖြစ်ခဲ့တဲ့အဖြစ်ပြက်တစ်ခုခုလောက်မရှိဘူးလား
တကယ်ချင်းနဲ့အဲ့လိုစုပြီး costume နဲ့လည်းဝတ်ထားတယ်ဝတ်ပြီးတော့ဟိုတော့တစ်ခုပဲပေါ့နော်အဲ့လိုအိမ်ဘယ်လိုသွားပြီးတော့ digital ပြီးပြီးဘာမှမရှိပါဘူးမှောင်တော့မှောင်နေပြီးတကယ်များရှိမလားပေါ့နော်လူတွေနဲ့အဲ့လိုစုအဲ့လိုစိတ်ကအဲ့လိုမျိုးဖြစ်ပြီးတော့တော်ရှာတော်ရှာရဘာမှမတွေ့ဘူးချက်လည်းမခံရဘူးလူအုပ်ကြီးနဲ့တွေ့ရခါကြတာ
ကိုအောင်အောင်စီစဉ်တက်ဆက်ပေးနေတဲ့သုတဆောင်လေအမေရိကန်တခွင်ကိုအခုလိုတောက်ကြနေညမှာအစ်စ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်အခုကျမတို့မြန်မာပြည်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုကြားထုတ်ပြီးတော့ဖွင့်ပေးပါဦးမယ်ထိုင်းနိုင်ငံမှာရှိတဲ့မြန်မာဒုက္ခသည်စခန်းမှာနေထိုင်နေကြတဲ့ဒီဒုက္ခသည်တွေဟာမိမိစန္ဒနဲ့ပြန်ကျင်တဲ့သူတွေရှိပါတယ်ဒီဒုက္ခသည်65ဦးကိုပထမဆုံးအကြိမ်အနေနဲ့တရားဝင်နေရင်းကိုပြန်လည်ပို့ဆောင်တဲ့အစီအစဉ်ကိုအော်တိုဘာလ25ရက်နေ့ကထိုင်းမြန်မာနယ်စပ်မှာအခမ်းအနားလုပ်ပြီးတော့ပို့ဆောင်ပေးခဲ့ပါတယ်အဲ့ဒီထဲကရန်ကုန်မြို့ကိုပို့ဆောင်ပေးတဲ့ဒုက္ခသည်16ဦးကတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးဝန်ကြီးကဌာနကနေပြီးတော့စီစဉ်ပေးထားတဲ့ဂိုဒေါင်တစ်ခုမှာနေထိုင်နေရပါတယ်စားတောက်ရေးနဲ့နေထိုင်ရေးကိစ္စတွေအဆင်ပြေမှုမရှိဘူးလို့ဆိုပါတယ်ထိုင်းခြေဆိုင် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံအခြေဆိုင် UNHCR နဲ့မြန်မာနိုင်ငံဘက်ကအစိုးရတာဝန်ရှိသူတွေနဲ့အတူမြန်မာနိုင်ငံဘက်က UNHCR တို့ပူးပေါင်းဆောင်ရွက်ပြီးထိုင်းမြန်မာနယ်စပ်နိုဘိုဒုက္ခသည်စခန်းကဒုက္ခသည်65ဦးကိုနေရာရင်းကိုပြန်ပို့ခဲ့တာပါ။အဲ့ဒီဒုက္ခသည်65ဦးဟာရခိုင်ပြည်နယ်မွန်ပြည်နယ်ပဲခူးတိုင်းနဲ့ကရင်ပြည်နယ်ရန်ကုန်တိုင်းအတွင်းကိုပို့ဆောင်ခဲ့တာပါဒီထက်ကနိုင်ငံရေးအကျဉ်းသားဟောင်းတွေပါဝင်တဲ့ဒုက္ခသည်16ဦးကိုတော့ရန်ကုန်မြို့ကိုပို့ဆောင်ပေးခဲ့ပါတယ်ဒါပေမဲ့ဒုက္ခသည်တွေအတွက်နေထိုင်ရေးနဲ့ပြန်လည်နေရာချထားရေးကိစ္စတွေကရေရရရမရှိသေးဘူးဆိုပြီးနိုဘိုဒုက္ခသည်စခန်းမှာ၈နှစ်ကြာကြာနေထိုင်ခဲ့ရတဲ့ဒေါခင်ဆန်းရင်ကပြောပါတယ်
အခုကျမတို့မနေ့ပိုင်း9နာရီလောက်ကိုအဲ့ဒီကြော်ပြန်စကန်ကူတော်ကြီးတခုထဲမှာပေါ့နော်ကာနစီဖင်ထုတ်ပြီးတော့အထုပ်ပို့တွေချခိုင်းတယ်အဲ့ဒီတည်းကနေပြီးတော့အဲ့ဒီကိုချပခဲ့လဲပြီးတော့နောက်ကျောင်းကိုပြန်လဲမကြည့်တော့တာကျမတို့မနေ့မိုးလင်းနေရခလေးတွေစားဖို့တောက်ဖို့မုတ်ပဲပြေစားလဲဒီမှာမရှိဘူးထွက်ဝယ်လို့ရလဲထွက်ဝယ်ပွင့်ရမပြည့်ဘူးနောက်တစ်ခါကျတော့ဟိုရေတောက်ဖို့လဲရေမရှိတော့ကိုယ့်အနေနဲ့ကိုရေကူးတစ်လုံး900နဲ့မှလတ်မှာပြီးတော့ကိုများတန်းလာပို့တဲ့ဟာလေးကိုအခုပောက်ရတယ်နောက်ထမင်းကျတော့လဲကျမတို့စောင့်နေတာ17နာရီကျွဲ12နာရီတစ်ချက်ပြီးနာကြောက်တော့မှသူထမင်းတော့ပြလာပို့တယ်ဘယ်လိုခေါ်မလဲတာဝန်ရှိသူတွေတရားအောင်မှလာပြီးတော့ဟိုမှာဖြစ်ပဲနဲ့ကျမတို့ဒီတိုင်းနေနေရတယ်ဆိုတော့ကျမတို့အနာဂတ်ကဘလို့လဲမရေရဘူးကိုဘာလို့ဘလို့ပုံဖော်အမှန်တော့မသိဘူးဖြစ်နေတယ်ကျမတို့နေကိုလည်းအိမ်ရှိရန်ကုန်ကပဲထွက်ပြေးရတယ်ရန်ကုန်ပဲပြန်လာတယ်အဲ့ဒါကိုကကျမတို့ကိုပုံမှန်ချထားတာလေကျမလည်းတော်တော်ကိုစိတ်မကောင်းဖြစ်တယ်ဝင်လဲဝင်နေတယ်ရှက်လဲရှက်တယ်ကျမ
အထူးသဖြင့်ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးကိစ္စတွေမှာဒုက္ခသည်ကော်မတီဘက်ကပြောတာကတော့ဒုက္ခသည်တွေဟာလူကုန်တိုက်ခါရှိစွာနဲ့ပြန်ကျင်ရတယ်လို့ဆိုပါတယ်ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးအတွက်တိကျကောင်းမွန်တဲ့အစီအစဉ်တွေအာမခံချက်ရှိတဲ့အလုပ်ကိုင်အခွင့်အလမ်းတွေဖန်တီးပေးနိုင်ရေးအပါအဝင်လုံခြုံရေးနဲ့နေထိုင်ရေးကိစ္စအလုံးကိုအစီအစဉ်တကျရေးဆွဲနိုင်ဖို့အတွက်ဒုက္ခသည်တွေဘက်ကတောင်းဆိုခဲ့ကြပြီးအများစုကြီးကတော့ဒီလိုအခြေအနေတွေမဖြစ်လာသေးတဲ့အတွက်နေရရင်ကိုပြန်ဖို့ကိစ္စအတွက်တွတ်ဆုပ်နေကြဆဲဖြစ်ပါတယ်ပထမအဆုံးအတော့အနေနဲ့နေရရင်ပြန်ဖို့အတွက်စီရင်ပေးထားသူ60ကျော်ရှိခဲ့ပေမဲ့တကယ်တမ်းပြန်တဲ့အခါမှာတော့ဒုက္ခသည်65ဦးပဲပြန်ရတာပါအထူးသဖြင့်ဆယ်စုနှစ်3ခုလောက်ထိနှစ်ရှည်နေထိုင်နေကြတဲ့ဒုက္ခသည်တွေအနေနဲ့အိုးအိမ်တွေဆုံးခွာခဲ့ရတာကြောင့်နေထိုင်စရာကိုစီစဉ်ပေးဖို့အတွက်လိုလားနေကြပါတယ်
တနေ့ဟိုစားစရာဖြည့်တယောက်ကို3000လုံးပေးမယ်ဆိုတာလေအဲ့ဒါလေဘာမှမကြဘူးကျမတို့ဒုက္ခသည်ကပြန်လာတဲ့လူတွေကိုဘယ်လိုလဲအလေးမထားတာလားဂရုပဲမစိုက်တာလားဒီပြင်းများကြီးမှာဒီတိုင်းကြီးမှာပါလာတဲ့ဟိုဘူးတွေခွက်တွေပလောက်နေဆိုဝါတွေနဲ့စောင်းနေနဲ့ရှိတဲ့အထုပ်တွေကခွက်ထုပ်ပြီးတော့အိတ်ကြီးကြတာသူတို့ကဘာမှထုတ်ပြရမရှိဘူးသူတို့ပြောတာရှိနေတဲ့အမျိုးရှိရင်အမျိုးအိမ်တွေကိုလိုက်ဖို့မယ်ပုံပြနေအမျိုးတွေမှာလည်းခုအိမ်နဲ့ခုမိသားစုခုအပိုင်းဝိုင်းနေလေ။ကိုကဒီကပြန်သွားတဲ့မိသားစုအပိုင်းဝိုင်းနေဘယ်လိုလုပ်အိမ်ထဲမှာအတူတုံးနှစ်ကုံသုံးကုံလောက်နေလို့ရမလဲ။
ရန်ကုန်အနေထားရပြည်တဲ့တိုင်းအရာပမာကျကျရှိ
တိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း၉ခုရှိပြီးဒုက္ခသည်သသိန်းခွဲကျော်ခိုးလုံနေထိုင်နေကြပါတယ်အခုလိုပဲဒုက္ခသည်တွေအနေနဲ့နေရရင်းကိုမိမိဆန္ဒအလျောက်ပြန်နိုင်ဖို့အတွက် UNHCR ကတော့ဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားရှိမှာဖြစ်ပြီးဒုက္ခသည်တွေဘက်ကစည်းရင်းပေးသွင်းနိုင်တယ်လို့လည်းဆိုပါတယ်ဒါပေမဲ့လည်းဒုက္ခသည်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်ရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်ပြန်ဖို့ဆိုတာကအခက်အခဲတွေရှိနေတယ်လို့လည်းဒုက္ခသည်တွေဘက်ကပြောဆိုခဲ့ပါတယ်ရှင်
။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။ VOA American တန်ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်။အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ရှင်။
နည်းပညာတွေတိုးတက်နေတဲ့ခင်မှာလုပ်ငန်းခွင်တွေမှာမရှိမဖြစ်သုံးရမယ်။တကူရီကာကွယ်ရေးပစ္စည်း PPE တွေလည်းခင်နဲ့အညီထုတ်လုပ်နေကြတာဖြစ်ပြီးဒါကိုမြန်မာနိုင်ငံကအလုပ်သမားတွေမှန်မှန်ကန်ကန်သုံးနိုင်ဖို့အတွက်တိတ်ကိုအရေးပါတဲ့အကြောင်းစင်ကာပူလုပ်ငန်းခွင်အန်နီယကင်းရေးဆိုင်ရာအင်ဂျင်နီယာဦးအေးငင်းကပြောပြပေးမှာပါ။တကူရီကာကွယ်ရေးပစ္စည်းလို့ခေါ်တဲ့Personal Protective Equipment PPE တွေကိုသူ့နေရာနဲ့သူစနစ်တကျအသုံးချတတ်ဖို့အရေးပါပါတယ်
။ဥမာခေါင်းကိုအကာအကွယ်ပေးမဲ့အုတ်ထုပ်အမဖဲမဲ့လို့နှာမျက်လုံးကိုအကာအကွယ်ပေးတဲ့ NA ကမျက်မှန် Safety Glass မျက်နှာတစ်ခုလုံးကိုအကာအကွယ်ပေးတဲ့မျက်နှာက Face Shield နားကိုအကာအကွယ်ပေးတဲ့နှကျက်နားဆို Ear Plug Ear Mask အသက်ရှူလမ်းကြောင်းအကာအကွယ်ပေးတဲ့ဖုံးကားနှာခေါင်းစော Dust Mask Respirator လက်ကိုအကာအကွယ်ပေးမဲ့လက်အိတ် hand gloves ခြေထောက်ကိုအကာအကွယ်ပေးတဲ့ ankle gain buff နဲ့ safety shoe အမြင်နဲ့တုတ်ကြမှာကိုအကာအကွယ်ပေးတဲ့ကိုတိုင်းယူ safety harness ဓာတုဆေးရည်တွေထိမဲ့အနေနဲ့အကာအကွယ်မဲ့ award apron တကူလုံးကိုအကာအကွယ်ပေးတဲ့ cover gloves ဖြစ်ပါတယ်တကူရေကာဝေးပစ္စည်းတွေကိုသူနဲ့တင့်တော်တဲ့နေရာမှာပဲဝတ်ဆင်ရပါတယ်ဥပမာအဖြစ် safety helmet ကို cycle စီးတဲ့နေရာမှာစောင်းလို့မရတယ်လို့ cycle အုပ်ထုပ်ကိုလည်းပဲ safety helmet အနေနဲ့သုံးလို့မရပါဘူး
အလုံးလုံးတဲ့သူတွေအတွက်ပေါ့နော်ဒီတကူရီကာကွယ်ပစ္စည်းတွေဝတ်ဖို့ဘာကြောင့်အရေးကြီးတာပါလဲဆရာ
။အလုံးလုံးတဲ့အခါမှာလုံတဲ့သူကိုထိခိုက်ရှံတာဖြစ်ဖို့အမတန်အခွင့်အရေးများပါတယ်။ထင်သာမြင်သာရှိတဲ့ဥပမာတစ်ခုကိုပြရလို့ရှိရင်လယ်သမားတွေပုတ်တဆစ်ချမ်းတာပါ။အခုနေခါမှာဘယ်လယ်သမားမှတကူရီကာကွယ်ပစ္စည်းတွေသုံးပြီးတော့ပုတ်တဆစ်ချမ်းတာမလုပ်ကြသေးပါဘူး။အဲ့ဒါအမတန်မှအနေများပါတယ်။ပုတ်တဆစ်ဆိုတာအစိတ်ဖြစ်ပါတယ်။ပုတ်တဆစ်ဖြန့်တဲ့အခါမှာအဲ့ဒီအစိတ်တွေကလူခန္ဓာကိုယ်ရဲ့ကိုနီလန်သုံးသွယ်နဲ့ဝင်နေပါတယ်။ဒီပြားကနေဝင်နေတယ်နှာခေါင်းကနေဝင်နေတယ်နောက်ပြီးတော့ပါးစပ်ကနေဝင်နေပါတယ်ပုံသဏ္ဍာန်ဖြန့်တဲ့အခါမှာလူခန္ဓာကိုယ်ရဲ့ကိုနည်းနည်းချင်းဝင်လို့ခဏနဲ့မသိတာပါဘူးအဲ့လိုမသိတာတဲ့အတွက်လူတွေကလည်းဂရုမစိုက်ပါဘူးဒါပေမဲ့နှစ်ရှည်လာမြောက်ပုံသဏ္ဍာန်ဖြန့်လာတဲ့အခါမှာခန္ဓာကိုယ်ရဲ့ကိုဝင်သွားတဲ့အစိတ်တွေစုပြီးတော့ကျန်းမာရေးကိုကောင်းကောင်းဒုက္ခပေးပါတယ
်ဘလို့ကာကွယ်ပစ္စည်းတွေသုံးဖို့လိုပါတယ
်ပုံသဏ္ဍာန်ဖြန့်တဲ့အခါမှာဝမ်းမပစ္စည်းတွေကတော့နေရွက်အုပ်တဲ့အထိဆောင်းလို့ရတဲ့အုပ်ထုပ်ရနိုင်တော့ဖေးစီးဝတ်တာကောင်းပါတယ်ဖေးစီးဆိုတာကတော့မျက်နှာတစ်ခုလုံးကိုကာဝယ်ပေးထားတာဟာပေါ့နော်။တော့မျိုးလုံးနေရာမှာ safety glass ဆေးဖြန်းတဲ့အခါမှာဝတ်တဲ့အင်ဂျီအင်ဂျီလက်ရှိအထူစားပေါ့ဝေ့ရပါမယ်။ကောင်းတာကတော့ဇင်ပေါင်းမီရှိချုပ်ပြီးဝင်နိုင်ကောင်းပါတယ်။ဟိုဗမာတွေကပစိုးကိုတူတူဝတ်ကြတာများပါတယ်။ပစိုးရဲ့လွတ်နေတဲ့အောက်ပိုင်းမှာပုသက်စရီထိပါတယ်။အဲ့အတွက်ကြောင့်ဇင်ပေါင်းမီရှိချုပ်ပြီးတော့ဝတ်တာကောင်းပါတယ်။နောက်ပြီးတော့ rubber leg aid ရိုးလေးကတော့မကောင်းပါဘူး။နောက်အရေးကြီးဆုံးကတော့ respirator လို့ခေါ်တဲ့နှာခေါင်းစွပ်ပါသူကအပြင်းလာတဲ့မကောင်းတဲ့လေတွေကိုစစ်ပစ်လိုက်တဲ့အကြောင်းအသက်ရှူတဲ့အခါမှာလေကောင်းလေသန့်ရအောင်လို့လုပ်ပေးပါတယ်။ထိနိုင်လို့ရှိရင်တော့ safety shoe ဝတ်စေခြင်းပါတယ်။တကယ်လို့ safety shoe မရနိုင်တော့မှခြေတော်တစ်ခုလုံးကိုအုပ်ထားတဲ့ canvas ဖိနပ်လောက်တော့ဝတ်လို့အဆင်ပြေပါတယ်။ဆေးဖြန်းပြီးတဲ့အခါမှာဆေးဖြန်းတုန်းကသုံးထားတဲ့အဝတ်အစားတွေအသုံးဆောင်လို့ပြန်မွေဖက်နဲ့အလုံးကိုရှော့ပစ်ဖို့လို့အရေးကြီးပါတယ်။အဲ့ဒါကတော့ကြိုတင်ပြီးတော့ကောက်ွက်နေလိုက်တယ်ပါ
။တကူရေကောက်ွက်ပစ္စည်းတွေကစံတတ်မှတ်မှုဘာတွေရှိပါလဲဆရာ။
ဟာတကူရေကောက်ွက်ပစ္စည်းလို့ဆိုတာလူအန္တရာယ်ကနေပြီးတော့ကောက်ွက်ဖို့ဖြစ်တဲ့အတွက်ကြောင့်ထုတ်ချင်တိုင်းထုတ်လို့မရပါဘူး။အဲ့ပစ္စည်းတွေကိုထုတ်ဖို့အတွက်သတ်မှတ်ထားတဲ့စံနှုန်းတွေရှိပါတယ်။သုံးတဲ့ပစ္စည်းထုတ်ပုံထုံနည်းထုတ်ပြီးတဲ့အခါမှာစံသက်တဲ့စံနှုန်းစောင့်ရှိပါတယ်။အဲ့ဒီစံနှုန်းတွေနဲ့စစ်ဆေးပြီးတော့မှအောင်မီဆိုတော့မှဒစိကပ်ပေးလိုက်ပါတယ်။အဲ့ဒစိပါတဲ့ပစ္စည်းကိုမှဈေးကွက်ထဲမှာရောင်းဝယ်ရှိပါတယ်။အဲ့ဒစိမပါဝင်တဲ့ဈေးကွက်ထဲမှာရောင်းလို့ရှိရင်သူ့ကိုအပြစ်ပေးအရေးယူလို့ရပါတယ်။ဟုတ်မြန်မာပြည်ရဲ့ကိုတိုင်ဝမ်၊ထိုင်း၊အင်ဒိုနီးရှား၊စင်ကာပူစတဲ့နိုင်ငံတွေကနေပြီးတော့ PPE တွေတင်သွင်းပြီးရောင်းချနေပါရှိပါတယ်။အဲဒီထက်မှာတရုတ်ကတွင်းလာတဲ့ PPE တွေဆိုတော်တော်ကိုအည်သွင်းညံ့တယ်လို့သိရပါတယ်။ဟိုထိုင်းလာတဲ့ပစ္စည်းတွေမှာဆိုလို့ရရင်တို့လက်မှတ်တွေပါလာတွေ့ပါတယ်။နောက်ပြီးတော့ပစ္စည်းတွေပေါ်မှာလည်းပဲဘယ်စံနှုန်းနဲ့စစ်ဆေးထားတယ်ဆိုတဲ့စိတ်တွေလည်းရိုက်ထားတာတွေ့ရပါတယ်။တရုတ်ပစ္စည်းတွေကဈေးပေါ်တဲ့အခါကျတော့အလုရှင်တွေကလည်းပဲအဲဒီပစ္စည်းတွေဝယ်ပြီးတော့အလုသမားတွေဝတ်စီတယ်။အည်သွင်းညံ့တဲ့ PPE တွေဝတ်လိုက်တဲ့အခါကျတော့အလုသမားတွေအတွက်ဘလို့မအန်ဒီကိုအကာအကွယ်ပေးဖို့မဖြစ်နိုင်ပါဘူး။ဒါဆိုတာအခုပြည်တွင်းမှာပါသ ာမန်ကလေးကစားစရာအယုတ်ထုတ်တယ်မျိုးထုတ်ပြီးရောင်းနေရပါ။ PPE ဆိုတာအလုံးလုံးတဲ့သူတွေကိုအန္တရာယ်မဖြစ်အောင်ကာကွယ်ပေးတဲ့ပစ္စည်းဖြစ်လို့ကိုထုတ်ချင်တယ်လို့ထုတ်လို့မရပါဘူး။သတ်မှတ်ထားတဲ့စံနှင်းတွေအရာထုတ်ရတယ်သတ်မှတ်ထားတဲ့ပစ္စည်းတွေကိုသုံးရတယ်ပေါ့နော်ပစ္စည်းထုတ်တဲ့နေရာမှာ raw material အဲ့တော့အဲ့ဒါလို့လုတ်ချင်တယ်လို့လုတ်နေကြတာတွေပေါ့မလုတ်နိုင်ဥပဒေနဲ့တာစီဖို့အရေးကြီးလို့လိုပါတယ
်တကူရေကာကွယ်ပစ္စည်းတွေနဲ့ပတ်သက်ပြီးတော့ဘယ်သူတွေစီမှာတာဝန်တွေရှိပါလဲဒီလိုမျိုးအလုပ်သမားတွေထိခိုက်အနာပြရဖြစ်တယ်ဆိုလို့ရှင်
3ဖလေတောင်းရှိတယ်ပေါ့နော်အစိုးရမှာတောင်းရှိတယ်အလုပ်ရှင်တွေမှာလည်းပဲတောင်းရှိတယ်အလုပ်သမားမှာလည်းတောင်းရှိတယ်ဟောမြန်မာပြည်ထဲကိုအည်သွေးမမီတဲ့ PPE တွေတင်သွင်းလာတာရောင်းချင်လို့ရောင်းနေတာမြန်မာပြည်ထဲမှာပဲအယုတ်လုတ်တယ်လို့လုတ်ပြီးရောင်းနေတာတွေအစိုးရကန့်သက်ဖို့လိုပါတယ်ကျွန်တော်တို့ဒီမှာ PPE တွေစစ်ဖို့စံရင်စံညွှန်းမရှိသေးဘူးဆိုလို့ရှိရင်လည်းပဲဂရိရှားစံရင်စံညွှန်းစင်ကာပူစံညွှန်းစသဖြင့်ယူရတုံးဝင်ရပါတယ်နော်အီးသစ်တဲ့စက်တွေမရှိသေးဘူးဆိုရင်လည်းနိုင်ငံခြားနေငှားသုံးလို့ရတယ်သူတို့ဆက်တက်နီရှန်တွေပါခေါ်လာလို့ရတာပေါ့နော်အဲ့စက်တွေအဲ့လိုငှားလိုက်တဲ့အခါမှာသူတို့နဲ့အတူတွဲပြီးတော့မြန်မာနိုင်ငံကအင်ဂျင်နီယာဆက်ပြန်သူတို့ကတွဲပြီးတော့တင်ခိုင်းလို့ရပါတယ်မြန်မာလူငယ်တွေတက်ပြီးဆိုလို့ရှိရင်အဲ့စက်တွေကိုဝဲပြီးတော့ကိုယ့်အကူစစ်ရဲလို့ရပါတယ်ဒါကတော့အစိုးရအခိုင်အနေနဲ့လိုအောင်မှာပေါ့နော်အဲ့လိုလိုအောင်ကောင်းမှန်းကိုအစိုးရအရာရှိရင်နဲ့သိဖို့လိုပါတယ်နောက်ပြီးတော့တကယ်လုပ်ချင်စီလည်းရှိပြီးတော့နောက်တကယ်လုပ်ဖို့လည်းအရေးကြီးပါတယ်အဓိကအားဖြင့်ကျွန်တော်ထင်တာကတော့လူသမားဝန်ကြီးဌာနမှာတာဝန်ရှိပါလိမ့်မယ်။လူသမားဝန်ကြီးဌာနအောက်မှာ PPE စစ်ဆေးရည်သွေးသတ်မှတ်လက်မှတ်ထုတ်ပေးနောက်ပစ္စည်းတွေပေါ်မှာတစိုက်ကစသဖြင့်လုပ်ဖို့ဌာနတစ်ခုဖွဲ့ထားရပါမယ်။အဲ့ဌာနကနေပြီးတော့ရည်သွေးမပြည့်မီတဲ့ပစ္စည်းတွေကိုသိမ်းမယ်၊ပစ္စည်းတင်သွင်းတဲ့သူတို့အရေးယူမယ်၊နောက်ပြီးတော့ပစ္စည်းတွေကိုစစ်မယ်၊လက်မှတ်တွေထုတ်ပေးမယ်ပေါ့နော်
။အခုရေကာကွယ်ပစ္စည်းကိုမြန်မာနိုင်ငံမှာတိတိကျကျတုံးနေတာမျိုးအခုထိမရှိသေးပါဘူး။ဒါဒီပစ္စည်းတွေတုံးရမယ်ဆိုတော့ပြလာအောင်လို့ဘယ်လိုလုပ်ရင်ကောင်းမလဲလို့အကြံပေးချင်ပါလား။
အဲ့တော့ပစ္စည်းတွေကိုသုံးရကောင်းမှသိအောင်လို့ကတော့ဟောပြောဝယ်တွေလုပ်တယ် demonstration မှာလုပ်ပါတယ်အဓိကတော့အစိုးရဘက်ကနေပြီးတော့ဥပဒေထုတ်ပြီးတော့မသုံးမနေရလုပ်ဖို့ပါ PPE ကိုတင်းချဝတ်တပ်ဖို့စနေကြကိုင်းတွေထင်းထင်းနှပ်ဖို့နဲ့စေချောတုတ်ကနအောင်လူသမားတွေကိုသင်တန်းပေးဖို့လိုပါတယ်အဲ့ဒီတန်းကိုတက်မနေရဥပဒေနဲ့သတ်မှတ်ပေးထားဖို့လည်းလိုပါတယ်အခုလုံးလုံးစည်မြန်မာပြည်မှာ contract စာချုပ်ချုပ်တဲ့အခါမှာ HSE health safety and environment ပတ်သက်ပြီးတော့ထင်မတွေ့ကြသေးဘူးလို့ထင်ပါတယ်။အမှန်တကယ်က project တစ်ခုရပြီဆိုလို့ရှိရင်အဲ့ project တန်ဖိုးထဲမှာ safety နဲ့ပတ်သက်ပြီးတော့တန်ဖိုး percentage တစ်ခုထည့်ပြီးတော့တွေ့ရပါတယ်။အဲ့လို safety နဲ့ပတ်သက်ပြီးတော့သတ်သမှတ်မဲ့သုံးဖို့ budget ကိုကြားရတာမရှိဘူးဆိုလို့ရှိရင် safety အတွက်ဘယ်ကောင်းစရာကောင်းတွေသုံးမလဲ။ဒါပြဿနာရှိပါတယ်။အရေးကြီးတာကလုပ်ငန်းရှင်အနေနဲ့ကင်းရှင်းတဲ့ကျန်းမာရေးအုပ်ဝင်ထွက်လာဖို့ပါ။
ဦးအင်းကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်
။ဒေါက်ကင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။ကျမတို့ရဲ့တောက်ကြနေညာပဲအစီအစဉ်တွေမကြခဲ့အဆုံးသတ်ပါတော့မယ်။အစီအစဉ်ဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုနားလောင်ကကြီးညာပေးပါအောင်မယ်ရှင်။
နျူကလ িয়ার လက်နက်တွေကိုကန့်သတ်နိုင်မဲ့အစီအစဉ်တရဖြစ်လာစေဖို့ကုလသမဂ္ဂအဖွဲ့ဝင်တွေတခဲနဲ့မဲပေးခဲ့ကြပါရယ်နျူကလ িয়ার လက်နက်တွေတရားမဝင်ကြောင်းသဘောတူစာချုပ်တဲ့တခုကိုဆွံ့နှွေးညင်နိုင်ပြီးဆုံးဖြတ်ချက်တရအတိပြုပေးနိုင်ဖို့ကုလသမဂ္ဂရဲ့လက်နက်ဖြုတ်သိမ်းရေးနဲ့အပြည်ပြည်ဆိုင်ရာလုံခြုံရေးကော်မတီကကြာရာပြင်းနေ့မှာထောက်ခံမဲပေးခဲ့ကြတာပါနျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့နိုင်ငံတွေကတော့ဒီကိစ္စကိုစန့်ကျင်နေတာဖြစ်ပါတယ်။ဒီစီစဉ်ကနျူကလ িয়ার လက်နက်တွေကိုညှရင်ချင်းဖျက်သိမ်းလိုက်နေမှာမဟုတ်ပေမဲ့လို့နျူကလ িয়ার လက်နက်တွေနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာဥပဒေကြောင်းအရအားကြီးတဲ့စံနှုန်းထုတ်ကိုတတ်မှတ်နိုင်ပါလိမ့်မယ်။နျူကလ িয়ার လက်နက်တွေအများဖျက်သိမ်းဖို့နိုင်ငံတွေလည်းသဘောတူညီကြလာကြမှာပါလို့နျူကလ িয়ার လက်နက်များဖျက်သိမ်းရင်အပြည်ပြည်ဆိုင်ရာစီးအောင်လုံဆောင်မှုအဖွဲ့ညွှန်ကြားရေးမှူးဘာတီစဖင်စ်ကပြောပါရယ်။သိမ့်မကြသေးခင်ကပဲ IS စစ်သွေးကြွားရီလက်ထက်ကနေပြန်လည်သိမ်းယူထားတဲ့မိုးစိုးမြို့အနီးကချေးရွာတစ်ခုမှာဘုံလုတဲ့နေရာတစ်ခုနဲ့မြေအောက်ဥမင်လိုင်ကောင်းတချို့ကိုအီရက်တပ်ဖွဲ့တွေကကြာရာပြင်းနေမှာရှာပွေတွေ့ရှိခဲ့ပါတယ်။ဒါဟာမိုးစိုးမြို့အနီးကိုသူတို့ပို့ပြီးတော့အနီးကချီကပ်လာတာနဲ့အမျှကြုံတွေ့လာရနိုင်တဲ့စိန်ခေါ်မှုတချို့ရဲ့အစအနာကိုအရေးအမွေတွေ့လိုက်ရတာပါ။မိုးစိုးမြို့ပြန်လည်သိမ်းယူရေးထိုးစစ်ဆေးမှုတွေတရင်တစ်ပတ်ကျော်ကြာလာချိန်မှာအီရက်အထူးတပ်ဖွဲ့တွေဟာမြို့အရှေ့ဘက်ကနေကီလိုမီတာအတော်လေးအကွာမှာပဲရှိနေသေးပြီးတော့ IS တွေဘက်ကအပြင်းထန်ပြန်လည်ခုခဏနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
။2016ခုနှစ်အောက်တိုဘာလ28ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုနန်းလောင်ကြီးညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြကြပါစေရှင်ကျမခွာညိုပါ
This program has come to you from the Voice of America, Washington.